Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ15ရက်တောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ32.40/49ရကတိတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ engine နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြပြမှာပါ။မြောက်ကိုရီးယားကဂျပန်နိုင်ငံကိုကျော်ပြီး Pacific သမုဒ္ဒရာလိုက်ကိုပယ်ထိန်တုံးကြီးတစ်စင်းပြစ်လွတ်လိုက်ပါတယ်။အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကသူနဲ့ဒေါ်ဆန်းစုကြည်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးရခိုင်အရေးဆွေးနွေးခဲ့ကြတယ်လို့စာသာပရင်းနေမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာကလေးငယ်တွေအတွက်အကူအညီတွေကားနဲ့သွားနေပြီလို့ UNICEF ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခမှာမြန်မာစစ်တပ်ရဲ့လုပ်ရက်ဟာလက်ခံနိုင်ပွဲမရှိဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကအခုလိုပြောကြားလိုက်ပါတယ်
။ It's been characterized by many as ethnic cleansing that must stop.And we need to support Aung San Suu Kyi and her leadership, but also be very
clear. ဒါကတော့ဗြိတိန်နိုင်ငံကိုရောက်ရှိနေတဲ့ဝင်ကြီးတယ်လာဆန်ကဗြိတိန်နိုင်ငံသားရဲ့ဝင်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားတာကိုသတင်းအစီအစဉ်အပြည့်မှာအသေးစိတ်တင်ဆက်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအလုံးအင်းနဲ့ရောက်ရှိနေတဲ့ဒုက္ခသည်တွေအရေးကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကအရေးပေါ်အကူအညီတွေပေးနေကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင
်။မြောက်ကိုရီးယားကပြစ်လွတ်လိုက်တဲ့ပယ်ထိန်တုံးကြီးဒဇင်းဟာဂျပန်နိုင်ငံမြောက်ပိုင်းကိုကျော်ပြီး Pacific သမုဒ္ဒရာထဲကျသွားတယ်လို့ဂျပန်အစိုးရကပြောတဲ့အကြောင်း NHK ဂျပန်သတင်းဌာနကရေးပါတယ်။ဒုံးကြီးအပြည့်အစည်အပိုင်းအစဖြစ်နိုင်ခြေအရာတွေနောက်ကိုမကပ်ဖို့ဂျပန်အစိုးရကလူထုကိုသတိပေးထားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်ဆန်သက်တာတွေကိုခက်ဆိတ်ဆိတ်လုပ်လာပြီးတဲ့နောက်သိမ့်မကြခင်ကပဲကုလသမဂ္ဂကနေတန်ခတ်အရေးယူမှုအသစ်တွေချမှတ်ပြီးတဲ့နောက်တောက်ကြနေမနဲ့အစောပိုင်းမှာအခုထပ်ပြီးဒုံးကျည်ဒဇင်ပြစ်လွတ်တဲ့တင်ထွက်လာတာပါတောက်ကြနေကပြစ်လွတ်တဲ့ပယ်ထိန်ဒုံးကျည်ဟာဂျပန်နိုင်ငံဘော်ကနေမြောက်ကိုရီးယားဒုံးကျည်ကျော်ပြစ်တာ6ကြိမ်ရောက်ဖြစ်ပြီးဒီမတိုင်ခင်နောက်ဆုံးပြစ်လွတ်ခဲ့တာကဩဂုလ29ရက်နေ့ကဖြစ်ပါတယ်စက်တင်ဘာလ3ရက်နေ့ကတော့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးတလုံးကိုဖောက်ခွဲဆန်သက်တယ်လို့ကြေညာခဲ့ပါတယ်
မြောက်ကိုရီးယားကအခုလိုမျိုးနောက်ထပ်မစ္စိုင်းဒုံးကျည်ပစ်လွတ်တဲ့သတင်းထွက်မလာခင်နိုင်ပိုင်းအလိုမှာပဲမြောက်ကိုရီးယားအပေါ်နောက်ထပ်တုံ့ပြန်မှုတွေထပ်လုပ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။စက်တင်ဘာ3ရက်နေ့ကဒီမြောက်ကိုရီးယားကအင်အားပြင်းမြေအောက်ဖောက်ခွဲဆန်းသတ်မှုကြီးကိုလုပ်ခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့ကပဲပြင်းထန်တဲ့အရေးယူတန်ခတ်မှုတွေကိုချမှတ်ခဲ့တာပါ။အမေရိကန်ကမြောက်ကိုရီးယားအပေါ်ဘလို့အရေးယူမလဲဆိုတာမပြောပေမဲ့တရုတ်သမ္မတရှီကျင်းပင်နဲ့အနီးကပ်ဆက်သွယ်အထောက်ဆောင်ရွက်နေပြီးတော့မကြခင်သိရမယ်လို့သမ္မတထရမ့်ကဂျာတာရီနီကပြောပါတယ်။အမေရိကန်မှာရှိနေတဲ့သူတွေအတွက်အင်မတန်မှလုံခြုံမှုရှိစေအောင်လုပ်နေတာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်ရှင်
။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ရဆိုင်သွားအောင်မြောက်ကိုရီးယားကိုတရုတ်ကရည်နံတင်ပို့နေတာဖြတ်တောက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကဂျာတာရီနီမှာတိုက်တွန်းလိုက်ပါတယ်။ဗီဒီယိုနိုင်ငံကြီးစဉ်အတွင်းလန်ဒန်မြို့မှာဝန်ကြီး Tillerson ကအဲ့လိုပြောတာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီကမြောက်ကိုရီးယားကိုတန်ခတ်ရေးယူမှုအသစ်တွေချမှတ်လိုက်ပြီးဂျပန်အတွင်းမှာပဲဝန်ကြီးတီလာဆန်ပြည်တွင်ကိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂကနေပိုပြီးပြင်းထန်တဲ့ရေးယူမှုတွေချမှတ်တာကိုသူ့အနေနဲ့မျှော်လင့်ထားခဲ့ပြီးတရုတ်အနေနဲ့သူ့ရဲ့အရှိန်အဟွာကိုအသုံးပြုဖို့သူကတိုက်တွန်းပါတယ်။မြောက်ကိုရီးယားကလက်ရှိသွားနေတဲ့လက်နက်ထုတ်လုပ်ရေးလမ်းကြောင်းကိုပြန်စဉ်းစားပြီးအနာဂတ်မှာစစ်စစ်ညီနိုင်ဆွေးနွေးမှုတွေအပေါ်ချင်းကပ်ပုံကိုပြန်စဉ်းစားရေးဆွဲဆောင်စည်းရုံးဖို့ရာရေလံတင်ပို့တဲ့ကိစ္စကိုသိအားကောင်းတဲ့နည်းလမ်းအဖြစ်သုံးဖို့မဟာနိုင်ငံတော်တခုကမ္ဘာ့အင်အားကြီးနိုင်ငံတခုအနေနဲ့တရုတ်နိုင်ငံဟာသူတို့ကိုယ်တိုင်ဆုံးဖြတ်လုပ်ဆောင်မယ်လို့မျှော်လင့်နေကြောင်းဝန်ကြီးဒီလာဆန်ကပြောပါတယ်။ပြည်ထောင်နေပြည်ထောင်နိုင်ငံသားဝန်ကြီးတွေနဲ့ဆွေးနွေးပွဲပြီးမှသူကသတင်းတော်တွေကိုအဲ့လိုပြောသွားတာပါ
။ American ဗန်နာရေးအဖွဲ့အစည်းတွေအပေါ်စိုက်ဘာတိုက်ခိုက်မှုအပါအဝင် American အစိုးရကရန်လိုတဲ့လုပ်ရက်လို့ယူဆတဲ့အီရန်ရဲ့လုပ်ရက်တွေအပေါ်မှာထောက်ခံနေတဲ့အဖွဲ့အစည်း7ခုနဲ့လူပုဂ္ဂိုလ်တွေကို American ဗန်နာရေးဌာနကဂျာတာရင်းနေတုန်းကအရေးယူတန်းခတ်လိုက်ပါတယ်။အီရန်ရဲ့ရန်စားမှုတွေအပေါ်ဗန်ဒာယီဌာနကနောင်လဲဆက်ပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ဗန်ဒာယီဝန်ကြီးစတီးဗ်မနူရှင်ကကြေညာချက်ထဲမှာပြောထားပါတယ်။အရေးယူတန်းခတ်လိုက်တဲ့လူပုဂ္ဂိုလ်ကုမ္ပဏီတို့ရဲ့အမေရိကန်မှာရှိနေတဲ့ပိုင်ဆိုင်သမျှကိုထိန်းချုပ်လိုက်တယ်လို့အမေရိကန်ကုမ္ပဏီတွေအမေရိကန်နိုင်ငံသားတွေအမေရိကန်မှာနေထိုင်သူတွေအနေနဲ့ ဒဏ်ခတ်ခံရသူတွေနဲ့စီးပွားရေးလုပ်တာကိုလည်းတားမြစ်လိုက်ပါတယ်။အဲဒီသူတွေနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံခြားကဗန်နာရေးအဖွဲ့အစည်းတွေအနေနဲ့လည်းအမေရိကန်ဗန်နာရေးစနစ်ကိုအသုံးပြုခွင့်ဆုံးရှုံးနိုင်တယ်လို့ဗန်နာရေးဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။2015ခုနှစ်တုန်းကအီရန်နဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရအမေရိကန်ကရှော့ပေါ့ပေးခဲ့တဲ့ပိတ်ဆို့တန်ခတ်မှုတချို့ကိုထပ်ပြီးသက်တမ်းတိုးရှော့ပေါ့ပေးလိုက်တဲ့တရက်ထဲမှာပဲတန်ခတ်မှုအသစ်တွေကိုချမှတ်ခဲ့တာပါ။အရင်သမ္မတဟန်ဘရက်အိုဘားမားအစိုးရလက်ထက်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ရှိအစိုးရကလိုက်နာဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုရှေ့လာကြလို့ရှင်ရေကြေညာကောင်းကြေညာမယ်လို့သမ္မတဒေါ်နယ်ထရမ့်ကအရေးအမွဲပြောကြားထားပါတယ်ရှင်။
UAE အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြွန်နေမယ့်ဖက်တရမြကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Republican ထက်လွတ်တော်အမတ် Mitch McConnell ကပူနဲ့ဒေါန်ဆန်းစုကြည်တို့တယ်လီဖုန်းနဲ့စကားပြောခဲ့ပြီးနိုင်ငံတကာကအခေါ်အဖြစ်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီတွေရောက်အောင်သူလှုပ်ဆောင်နေတယ်လို့ဒေါန်ဆန်းစုကြည်ကပြောတဲ့အကြောင်း Mr. McConnell ကစာသားပရင်းနေမှာပြောတယ်လို့ Writer သတင်းဘုတ်မှာရေးထားပါတယ်။ရခိုင်ဒေသအတွက်အထူးသဖြင့်အပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ကနေတဆင့်အရေးပေါ်အကူအညီတွေချက်ချင်းပေးဖို့လိုအပ်နေပြီးလူသားချင်းစာနာမှုအကူအညီတွေပေးတဲ့အခြေအနေတိုးတက်ဖို့လိုတယ်ဆိုတာဒေါန်ဆန်းစုကြည်ကသဘောတူပြီးတော့သူအနေနဲ့အဲ့ဒီအတွက်လှုပ်ဆောင်နေတဲ့အကြောင်းပြောတယ်လို့မစ္စတာမက်ကွန်နိုကအထက်လွှတ်တော်မှာပြောတာပါ Republican ထက်လွှတ်တော်မှဂျွန်မက်ကိန်းနဲ့ Democrat ထက်လွှတ်တော်မှ Richard Durbin တို့ကရခိုင်ပြည်နယ်ကအကြမ်းဖက်လုပ်ရပ်တွေကိုပြစ်တင်ရှုတ်ချပြီးအရေးယူဆောင်ရွက်ဖို့ဒေါန်ဆန်းစုကြည်ကိုတိုက်တွန်းတဲ့ဆုံးဖြတ်ချက်တရချမှတ်ဖို့အထက်လွှတ်တော်မှာကြိုးစားတာကိုမစ္စတာမက်ကွန်နိုကထောက်ခံမှာမဟုတ်ဘူးလို့အင်ကာနီမှာပြောခဲ့ပြီးတဲ့နောက်ဒေါ်ဆန်းစုကြည်နဲ့ဆက်သွယ်စကားပြောရဲဆိုတော့ကိုကြာတာပရီနေမှာပြောတာပါအစိုးရအဖွဲ့တွေမှာဒေါ်ဆန်းစုကြည်လို့ဆောင်ရတာဟာတိတ်ကိုခက်ခဲလွန်ပြီးအရသာတယောက်အနေနဲ့စစ်ဖက်အပေါ်လုံးဝအာဏာမရှိတဲ့လောက်ပဲလို့မစ္စတာမက်ကွန်နယ်ကပြောပါတယ်ဒေါ်ဆန်းစုကြည်ကိုအားနေတော့အောင်လုပ်တာဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကြာစစ်ဖက်အုပ်ချုပ်မှုကနေနိုင်ငံအသွင်ကူးပြောင်းရေးမှာအနှောက်အယှက်ဖြစ်နိုင်တယ်လို့လည်းသူကသတိပေးထားပါတယ်မစ္စတာမက်ကွန်နယ်ဟာမြန်မာအရေးကိုအစဉ်တစိုက်တွန်းအားပေးလို့ဆောင်ခဲ့သူအမေရိကန်အမတ်တူဖြစ်ပြီးဒေါ်ဆန်းစုကြည်နဲ့နီးကပ်တဲ့ဆက်ဆံရေးရှိသူဖြစ်ပါတယ်။အခုလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေကြောင့်နိုင်ငံတကာကဒေါ်ဆန်းစုကြည်ကိုဝေဖန်ပစ်တင်နေကြတဲ့အထက်မှာသူကတော့ဒေါ်ဆန်းစုကြည်ဘက်ကနေရပ်တည်ပြောဆိုထားတာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်အရေးပေါ်အထောက်အပံ့တွေတည်ဆောင်ထားတဲ့ကုန်တင်ကားကြီးတွေဒုက္ခသည်တွေရှိရာကော့ဆက်စ်ဘဇားခရိုင်ဘက်ကိုသွားနေကြပါပြီ။ကုလသမဂ္ဂရဲ့အပြောအရမြန်မာနိုင်ငံဘက်ကရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းလောက်ရှိနေပြီးအဲ့ဒီထဲမှာ60ရာခိုင်နှုန်းလောက်ကကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂရဲ့ကလေးငယ်များစောင့်ရှောက်ရေးအဖွဲ့ UNICEF ကပြောပါရယ်သူတို့အတွက်အစအစအရာရာအလွန်အမင်းလိုအပ်နေကြပြီးတော့အထူးသဖြင့်နေစရာစားစရာနဲ့တောက်ရည်တန်းအရေးတကြီးလိုအပ်နေတယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာ UNICEF ဌာနကိုယ်စားလှယ်ကပြောပါရယ်ရေကတဆင့်ကူးစက်ရောဂါဖြစ်နိုင်တဲ့အန္တရာယ်လည်းများပြားနေတယ်လို့ပြောပါရယ်ရေနဲ့မိလာတန့်ရှင်းပစ္စည်းတွေအဝတ်အစားနဲ့တခြားလိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေကို UNICEF ကပေးပို့ထားပြီးရှိလာမဲ့သတင်းပတ်တွေထဲမှာလည်းနောက်ထပ်အထောက်ပံ့တွေထောက်ရလာမယ်လို့ UNICEF ကပြောပါရရှင်
။ဆီးရီးယားမှာ IS အစွန်းရောက်ဖွဲ့တဲ့ဝင်ပြီးတက်ခိုက်ခဲ့တဲ့အမေရိကန်နိုင်ငံသားတူဟာညွန်ပေါင်းတပ်ဖွဲ့တွေထောက်ကူပေးထားတဲ့ဆီးရီးယားလက်နက်ကိုင်တွေစီမှာလက်နက်ချပြီးတဲ့နောက်အမေရိကန်ရဲ့ထိန်းသိမ်းမှုအောက်ရောက်နေပါပြီ။စက်တင်ဘာလ12ရက်နေ့ဒါမှမဟုတ်အဲ့ဒီရဲ့ပတ်ဝန်းကျင်ကဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF မှာလက်နက်ချခဲ့တဲ့အမေရိကန်နိုင်ငံသားတူဦးကို SDF အဖွဲ့ကလွှဲပြောင်းပေးခဲ့တယ်လို့ကာကွယ်ရေးဌာနပြောခွင့်ရမရိန်းတပ်ဖွဲ့ပုံမူအေဒရီယန်ရန်ခိုင်ဂေါ်လဝေးက VOA ကိုကြားသာပရိနေမှာပြောပါရယ်အဲ့ဒီအမေရိကန်နိုင်ငံသားကိုရန်သူလက်နက်ကိုင်တူအဖြစ်သတ်မှတ်ပြီးလူဆန်တဲ့အပြုအမူနဲ့ခေါ်ဆောင်လာမှာဖြစ်တယ်လို့ရန်ခိုင်ဂေါ်လဝေးကပြောပါရယ်ဘယ်နိုင်ငံသားပဲဖြစ်ပါစေ ISIS လက်နက်ကိုင်တွေကိုနှိမ်နင်းသွားမှာဖြစ်တယ်လို့သူကပြောပြီးနောက်ထပ်မေးခွန်းတွေကိုတော့တရားရေးဌာနကိုမေးဖို့ပြောသွားပါရယ်အမေရိကန်နိုင်ငံသားအကြမ်းဖက်ဝါဒီလက်နက်ကိုင်ဘယ်နေရာမှာလက်နက်ချတာလဲဆိုတာနဲ့ပတ်သက်ပြီးတော့သတင်းတွေကတော့အမျိုးမျိုးဖြစ်နေစေပါတချို့ကရက်ကန်ဒေတာမှာလက်နက်ချတာလို့ပြောပြီးတချို့ကတော့ဒိုင်ယာအယ်ဇိုမှာလက်နက်ချတာလို့ပြောနေကြတာပ
ါမြတ်တမှန်ကန်တဲ့သတင်းတွေကိုရုရှားအစိုးရကလိမ့်လေတင်ပြပြီးတော့ဝါဒဖြန့်နေတာကိုအမေရိကန်ပြည်ထောင်စုကအင်တာနက်အွန်လိုင်းကိုအသုံးချပြီးတံပြန်တုံ့ပြန်နေတယ်လို့အတန်းနဲ့လုပ်ငန်းများအုပ်ချုပ်မှုဘုတ်အဖွဲ့ BBG ရဲ့အမှုဆောင်အရာရှိချုပ်ဂျွန်လန်ဆင်ကပြောပါတယ်ကမ္ဘာတဝန်းမှာဝါဒဖြန့်မှုတွေမဟုတ်မမှန်ဖော်ပြချက်တွေအမတန်မှများလာတာကိုတွေ့နေရပြီးတော့ BBG လက်အောက်ကအတန်းနဲ့အေဂျင်စီတွေကအချက်အလက်အမှန်တွေနဲ့တံပြန် ထောက်လွှင့်တင်ပြနေတယ်လို့ကြာသပတေးနေ့ကလုပ်တဲ့အထက်လွှတ်တော်ကြားနာပွဲတစ်ခုမှသူကပြောခဲ့တာပါ BBG ရဲ့အုပ်ချုပ်မှုအောက်မှာ VOA အပါအဝင်တခြားအသံလွှင့်ဌာနတွေရှိပါတယ်ရုရှားဘာသာနဲ့ထောက်လွှင့်နေတဲ့ Current Time ဆိုတဲ့သတင်းကွန်ရက်ကနေဘယ်အချက်လက်တွေကမှန်နေမှားတယ်ဆိုတာကိုပြည်သက်တွေသိအောင်လို့ခွဲခြားပြောပြနေတယ်လို့ John Lansing ကရှင်းပြခဲ့ပါတယ်ရုရှားကပေးနေတဲ့လုံခြံသတင်းတွေအစားထိရောက်ဗက်မလိုက်တဲ့အရေးသွေးရှိတဲ့သတင်းတွေနဲ့အချက်လက်တွေကိုပေးပြီးတော့ BBG ကသတင်းမှစိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းနေတယ်လို့ BBG အကြီးအကဲကပြောပါရရှင်
။အမေရိကန်ပြည်ထောင်စုကိုအရွယ်မတိုင်ခင်မှာရောက်လာခဲ့သူထောင်ပေါင်းများစွာပြန်ပို့ခံရမယ့်အရေးကနေကောက်ွယ်ဖို့လွှတ်တော်ခေါင်းဆောင်တွေနဲ့သဘောတူညီချက်တစ်ခုရလုနည်းနေပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပါရတယ်။ဒါပေမဲ့ဘယ်လိုသဘောတူညီချက်မျိုးမဆိုနေဆက်လူညွေးဆိုင်ရာကြီးမားတယ်လို့ဆောင်ချက်ပါရမယ်လို့ဆိုပါရတယ်။အဲ့ဒီလူငယ်တွေဟာသူတို့ငယ်စဉ်ဘဝကလွန်ခဲ့တဲ့နှစ်အတော်ကြာမှာသူတို့မိဘတွေကအမေရိကန်ကိုတရားမဝင်ခေါ်လာတာကြောင့်ရောက်လာခဲ့ကြသူတွေဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ဒါကတော့ကိုကြွကြွသိန်းနဲ့မဆုမြတ်မုံတို့ကတောက်ကြနေနေနဲ့ခင်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှတွေကိုဆက်လက်ပြောပြမှာပါဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုထောက်ခံမှုပေးတဲ့တချိန်တည်းမှာအာဏာခွဲဝေအုပ်ချုပ်နေတဲ့စစ်တပ်ကိုသူတို့လုပ်ရက်အပေါ်ဘလို့မှလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြောဖို့လိုတယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson ကလည်းဒေါအောင်ဆန်းစုကြည်ရဲ့တိတ်ခါဩစာကြီးမားမှုကိုအတုံးချပြီးရခိုင်ပြည်နယ်ကလူတွေခံစားနေရတာကိုထောက်ပြရမယ်လို့ပြောကြားခဲ့ပါတယ်သူတို့နှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲမှာမြမအရေးပြောကြားချက်တွေကိုမဆုမြတ်မွန်ကကောက်နှုတ်တင်ပြမှာပါရှင်
။ရခိုင်ပြည်နယ်မောင်တော်ခရိုင်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေသူ၄သိန်းလောက်ရှိနေပြီလို့ကုလသမဂ္ဂကပြောနေတာနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေအပေါ်နိုင်ငံတကာကအာရုံစိုက်နေကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြဿနာအရေးကိုဗြိတိန်နိုင်ငံမှာတွားရောက်ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson နဲ့ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာလည်းမြန်မာနိုင်ငံအရေးကိစ္စကအလေးပေးမေးစရာဖြစ်ခဲ့ပါတယ်။အခုအချိန်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကအခုလိုပြောကြားခဲ့ပါတယ်
။ With respect to the horrors that we are witnessing occurring in Burma,I think it is a defining moment in many ways for this new emerging democracy, although it is a power sharing arrangement. We all clearly understand that.
ကျွန်တော်မြင်တွေ့နေရတဲ့မြန်မာနိုင်ငံကထိတ်လန့်စရာအခြေအနေနဲ့ပတ်သက်ပြောမယ်ဆိုရင်အနာခွဲဝေအုပ်ချုပ်နေရတဲ့ဒီမိုကရေစီထွန်းသစ်စာအစိုးရတွေအတွက်အင်မတန်အရေးကြီးတဲ့အခြေအနေလို့ကျွန်တော်ထင်ပါတယ်။ဒါကိုကျွန်တော်တို့အားလုံးစဉ်းစားနေတဲ့သဘောပေါက်ပါတယ်။ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲရှုပ်ထွေးတဲ့အခြေအနေကိုကျွန်တော်နားလည်ပါတယ်။ဘာလို့မျိုးပဲဖြစ်ဖြစ်ခုလိုလောက်ခံနေရတဲ့ဆိုရင်အကြမ်းဖက်မှုလောက်ရက်ကိုရရမယ်ဖိနှိပ်ချုပ်ချယ်မှုတွေကိုရရမယ်လို့နိုင်ငံတကာအသိုင်းအဝိုင်းကပြောနေကြတာအရေးကြီးတယ်လို့ထင်ပါတယ
်ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေကနေမြန်မာနိုင်ငံဘဲကိုဥတီသွားမှလဲဆိုတာအဆုံးဖြတ်ပေးမှမို့အခုလိုအကြမ်းဖက်ဖိနှိပ်မှုတွေကိုလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြသရမယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကအခုလိုဆက်ပြောပါတယ
် It's been characterized by many as ethnic cleansing that must stopAnd we need to support Aung San Suu Kyi and her leadership, but also be very clear and unequivocal to the military power sharing in that government that this is unacceptable.
လူမျိုးပြုတ်ရှင်းလင်းမှုလို့တော်တော်များများဖော်ပြနေကြတဲ့လက်ရက်ကိုရက်ကိုရရပါလိမ့်မယ်။ကျွန်တော်အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ခေါင်းဆောင်မှုကိုထောက်ခံအားပေးဖို့လိုအပ်ပါတယ်။တစ်ချိန်တည်းမှာအာဏာခွဲဝေအုပ်ချုပ်နေတဲ့စစ်တပ်ကိုဒီကိစ္စတွေလုံးဝလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြရပါလိမ့်မယ်။ဒီချင်းတွေကမြန်မာနိုင်ငံဘယ်ကိုဥတီသွားမလဲဆိုတာကိုအများကြီးပုံဖော်နေပါတယ်မြန်မာနိုင်ငံအနေနဲ့ကျွန်တော်တို့ရဲ့ခိုင်မာတဲ့ထောက်ခံမှုကိုလိုအပ်ပါတယ
်ဒေါအောင်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေကိုအလေးစားဆုံးလို့ဆိုတဲ့ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson ကလည်းဒေါအောင်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်မှာခံစားနေရသူတွေကိစ္စကိုထောက်ပြပြောသွင်းတယ်လို့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် She led Burma after a period of decades of repression by a military junta
မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ကြာပြီးစစ်အစိုးရရဲ့ဖိနှိပ်မှုတွေရှိခဲ့ပြီးတဲ့နောက်မှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံကိုခေါင်းဆောင်နေတယ်ဆိုတာရှင်းရှင်းသိထားဖို့လိုပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရည်တည်မှုနဲ့ဒီမိုကရေစီအတွက်သူတိုက်ပွဲဝင်ခဲ့တဲ့နီလန်ပေါ်ကျွန်တော်ထက်လေးစားအားကြတဲ့သူမရှိပါဘူးကဘာပေါ်ကလူတော်တော်များများကလည်းအလားတူလေးစားအားကြတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အခုအချိန်မှာသူ့ရဲ့တိတ်ခါကြီးမားမှုနဲ့ဩဇာရှိမှုကိုအတုံးချပြီးရခိုင်ပြည်နယ်ကလူတွေခံစားနေရတာကိုထောက်ပြဖို့အရေးကြီးတယ်လို့ထင်ပါတယ
်။လူ့အခွင့်အရေးချိုးဖောက်မှုတွေ၊တပ်ဖြတ်မှုတွေကိုရပ်ဖို့ဒေါအောင်ဆန်းစုကြည်အနေနဲ့လုံခြုံရေးအာဏာပိုင်တွေကိုရှင်းရှင်းပြောဖို့လိုတယ်ဆိုတာကိုလည်းဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်
။
Nobody wants to see a return to military rule in Burma. Nobody wants to see a return of the generals.
မနက်ကမှစစ်တပ်အုပ်ချုပ်မှုပြန်ရောက်လာမှာကိုဘယ်သူကမှမြင်ကျင်မဲလို့ကျွန်တော်မထင်ပါဘူး။စစ်ဘိုလ်ချုပ်ကြီးတွေအာဏာပြန်ရမှာကိုဘယ်သူကမှမလိုလားပါဘူး။ဒါပေမဲ့အခုဖြစ်နေတာအလွန်ရက်စက်တဲ့လုပ်ရက်တွေဖြစ်ပါတယ်။ဒီလူတွေကိုပြန်လာခွင့်ပြုမယ်။သူတို့ပြန်လာနိုင်ဖို့ပြင်ဆင်မှုတွေလုပ်နေတယ်။လူခွင့်ရေးချိုးဖောက်မှုတွေ၊ရာနဲ့ချီ၊ထောင်နဲ့ချီလောက်တောင်ရှိနိုင်တဲ့တပ်ဖြတ်မှုတွေရရမယ်ဆိုတာကိုအချက်သားအစိုးရနဲ့ကျွန်တော်အင်မတန်လေးစားတဲ့ဒေါက်ဆန်းစုကြည်အနေနဲ့အခုအချိန်မှာပြက်ပြက်သားသားပြောဖို့အရေးကြီးပါတယ်။
မောင်တော်ခရိုင်တွေကလုံခြုံရေးစခန်းတွေအပေါ် ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဩဂတ်လ25ရက်နေ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်။လက်နက်ကင်အကြမ်းဖက်သမားတွေရဲ့ရန်ကြောင်းရခိုင်တိုင်းရင်းသားတွေအပါအဝင်ဒေသခံအများအများစစ်တွေမျိုးအပါအဝင်ဘေးကင်းရာကိုထွက်ပြေးခဲ့ကြရပါတယ်။မွတ်စလင်ရွာကလူတွေလည်းအလုံးအရင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေသူတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာဘက်ကတော့ဘင်္ဂလီဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့ပဲသတ်မှတ်ပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းဆောင်ရွက်ဖို့မကြခင်ကမှဖွဲ့စည်းထားတဲ့ကော်မတီကတော့လုပ်ငန်းတွေကိုကြာတာရေးနေ့ကစတင်ဆွေးနွေးနေပါပြီ။အကြံပြုချက်တွေမှပါတဲ့အတိုင်း1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီးစစ်ရေးလုပ်ငန်းစဉ်ကိုအရှိန်မြှင့်လုပ်ဖို့လိုတယ်လို့ကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါရရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။အခုလိုရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေကိုကုလသမဂ္ဂအဖွဲ့အစည်းတွေကအကူအညီထောက်ပံ့ပေးနေကြတယ်လို့လည်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်။ဩဂုတ်လ25ရက်နေ့ကတည်းကဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့သူတို့ခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ 38,900 ရှိသွားပြီလို့ဂျာတာဘရီနီပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းမှာရင်ထွက်ပြေးလာသူ1,000ရှိတယ်လို့ဆိုပါတယ်။အခုဆိုရင်ရခိုင်ပြည်နယ်မှာနေထိုင်ခဲ့ပြီးထွက်ပြေးလာတယ်ဆိုတဲ့ဒုက္ခသည်အရေအတွက်ဟာရိုဟင်ဂျာလူဦးရေရဲ့40ရာခိုင်နှုန်းထိရှိသွားပြီလို့လည်းမစ္စတာဒူဂျာရစ်ကပြောပါတယ်။အဲဒီဒုက္ခသည်တွေထဲမှာကလေးငယ်အရေအတွက်ကအများစုဖြစ်ပြီးသူတို့တွေအကူအညီတွေကိုကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့ UNICEF ကပေးပို့နေတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောသွားပါတယ
် UNICEF says that trucks filled with emergency water, sanitation and hygiene supplies for thousands of Rohingya children heading into Cox's
ထောင်ပေါင်းများစွာသော Rohingya ကလေးငယ်တွေအတွက်အရေးပေါ်တောက်သုံးရေး၊တကူရေး၊ကျန်းမာရေးနဲ့တန်ရှင်ရေးပစ္စည်းတွေပါတဲ့ကားတွေဟာ Cox's Bazar ဒေသကိုဥတီသွားနေတယ်လို့ UNICEF ကပြောပါတယ်လာမယ့်ရက်တွေသတင်းပတ်တွေအတွင်းမှာအကူအညီပစ္စည်းတွေအဆက်မပြတ်ပုံမှန်ပေးနိုင်သွားမှာပါဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ UNICEF ကခန့်မှန်းထားပါတယ
်ကမ္ဘာစစ်နေခအဖွဲ့ WFP ကလည်းအဲ့ဒီဒုက္ခသည်တွေကိုအကူအညီပေးနေပြီးသူတို့ထဲကအများပြားဟာအကျန်းဖက်ဖြစ်ရတွေနဲ့ဆက်ဆက်တဲ့ဒဏ်ရာနာတရားတွေဆိုးရွားတဲ့ယောဂပိုးကူးဆက်ခံထားရတာတွေဒါမှမဟုတ်ကလေးမီးဖွားတာနဲ့ဆက်ဆက်တဲ့ယောဂဝင်ရောက်မှုတွေအတွက်အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုအပါအဝင်တခြားအကူအညီတွေလိုအပ်နေတယ်လို့ WFP ပြောခွင့်ရမျိုးသမီး Frances Kennedy ကပြောပါတယ
် These people all need their basic needs to be covered. Many of them haven't eaten for days. They need shelter. They need somewhere to stay.
ဒီလိုတဲ့အားလုံးဟာအခြေခံလိုအပ်ချက်တွေပြည့်မီဖို့လိုနေပါတယ်။သူတို့ထဲကအများအပြားဟာအစာမစားရတဲ့အတော်ကြာနေပါပြီ။အမဟုတ်ကနေစရာနေရာတခုခုဆေးကြောတန့်ရှင်ဖို့နဲ့စားဖို့အစားအစာတွေလိုအပ်နေပြီးအဆုံးသတ်နေမှာတော့အိမ်ပြန်နိုင်ကြဖို့လိုပါတယ်
။ဒီဒုက္ခသည်တွေပြည်ထောင်ဖြစ်ရှင်ရေးဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသံမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။အဲ့ဒီလူတွေဟာမြန်မာနိုင်ငံဘက်မှနေထိုင်ခဲ့သူတွေဆိုတာမှန်ကန်ပြီးခိုင်လုံတဲ့အထောက်အထားရှိရင်ပြန်လည်လက်ခံမှာဖြစ်တယ်လို့သံမတ်ကြီးဦးအောင်လင်းကပြောပါတယ်။
If they can, we are ready to receive all the genuine villagers who can prove that they want to.
အဲ့ဒီဒေသမှာနေထိုင်တဲ့တကယ်ကြီးရွာသားတွေလို့သတိပြတည်ပြနိုင်မယ်ဆိုရင်သူတို့အနေနဲ့တခြားလူမှုအတိုင်းဝိုင်းနေနဲ့တာဟာဇာတာရှိရှိငင်းငင်းချမ်းချမ်းနေထိုင်လို့ရဆိုရင်အားလုံးကိုပြန်လည်လက်ခံသွားမှာဖြစ်ပါတယ်
။ဒီတော့တင်မှာပဲကိုဖီအန်နန်ကော်မရှင်ရဲ့အစီရင်ခံစာတွေကအကြံပြုချက်တွေကိုအကောင့်ထည့်ဖို့စီမံချက်တွေရေးဆွဲနေပြီလို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထည့်ဖို့ရေးကော်မတီဥက္ကဋ္ဌလူမှုဝန်ထမ်းကေဇေရီနဲ့ပြည်လည်နေရချထားရေးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်
။အကြံပေးချက်ထဲမှာပါတဲ့အကောင့်ထည့်ဖော်ရမယ့်ကိစ္စတွေကိုဝန်ကြီးဌာနအလိုက်ကျွန်တော်စီမံချက်ကလေးရေးဆွဲရမယ်။သ ူဝင်ကြီးညာလောကဆိုပါဝင်ကြီးဟိုကျမ်းမကြီးနဲ့အကစားဆိုဘယ်လိုပေါ့စသဖြင့်ဝင်ကြီးညာလိုက်လမ်းမဆက်တွေဆိုဘယ်လိုပေါ့နော်အဲ့လိုမျိုးကြီးကျွန်တော်ဆက်တွေအဲ့ဒီပြန်လာဆက်ရက်ကလေးရေးဆွဲပါမယ်ခင်ဗျအဲ့ဒီရေးဆွဲချက်ကိုကျွန်တော်နှစ်ပတ်အတွင်းမှာကျွန်တော်အပြီးရေးဆွဲပြီးတော့စီမံချက်စီအကုန်လုံးဆွပြီးတော့မဟာစီဝါစီမံချက်ဆိုကျွန်တော်ပေါက်ဆက်လိုက်မှာဖြစ်ပါတယ်
အကြံပြုချက်တွေကိုအကောင့်ထဲပေါ်လာမှာအခက်အခဲတွေတေချာပေါက်ရှိလာမှာဖြစ်ပေမဲ့လည်းအကျိုးရှိတဲ့ကိစ္စတွေကိုပဲဦးစားပေးအကောင့်ထဲပေါ်သွားမှာဖြစ်တဲ့အတွက်အကျိုးရှိလာမှာဖြစ်ပါတယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေနဲ့ပြည်တွင်းလုံခြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲထွေထွေညီလာခံမတည့်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်မဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလားပြည်တွင်းရေးကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းနှက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
လို VOA သောရရှင်ရဲ့သဘောထားအမြင်တွေထင်ဟနိုင်စေဖို့ VOA မြန်မာပိုင်းရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ရဲ့တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Radio ဖြင့် Internet စာမျက်နှာကနေတဆင့်လေဓာတ်ရိုက်နားဆင်နိုင်တယ်လို့ Facebook စာမျက်နှာဖြစ်တဲ့ Burmese VOA News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရစေ။လုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်အသစ်ချမှတ်လိုက်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုအပြည့်အဝကျင့်သုံးလာမယ်ဆိုရင်ပိုးပြီးပြင်းထန်စီမှာဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်ပိတ်ဆို့ဒဏ်ခတ်မှုတွေမလုပ်ဖို့တရုတ်နဲ့ရုရှားကနှစ်ပေါင်းများစွာရှောင်ရှားလာခဲ့တာကြောင့်အခုတစ်ချိန်ပိတ်ဆို့ဒဏ်ခတ်မှုဟာပိုးပြီးအချိန်အဟုန်ကြီးမားလိမ့်မယ်လို့ကြွမ်းကျင်သူတချို့ကလည်းသုံးသပ်ပါတယ်။ VOA သတင်းတော့ Brian Patton ဆိုမျိုးကပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင
်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စမ်းသပ်မှုတွေကိုတုံ့ပြန်မှုဆိုပြီးသူ့နိုင်ငံကဒေါ်လာဘီလီယံပေါင်းများစွာရနေတဲ့ဝင်ငွေလမ်းကြောင်းတွေကိုပိတ်ဆို့ဖို့ကုလသမဂ္ဂကရည်ရွယ်ပေမဲ့တရားမဝင်ရှောင်လွှဲနိုင်တဲ့လမ်းကြောင်းတွေမှောင်ခိုဈေးကွက်တွေကြောင့်ဒဏ်ခတ်မှုလုပ်ပေမဲ့မြောက်ကိုရီးယားကတော့တက်တာရရနေပါတယ်။ဆိုမျိုးမှာရှိတဲ့ Bank of Korea ရဲ့အဆိုအရ2016ခုနှစ်ကမြောက်ကိုရီးယားရဲ့ပြည်တွင်းအသရင်ထုတ်ကုန်တန်ဖိုးဟာအမေရိကန်ဒေါ်လာ29ဘီလီယံနီးပါးရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လတည်းချမှတ်ခဲ့တဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုအရဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့မြောက်ကိုရီးယားရဲ့ကြောင်မီသွေးတန်ရိုင်းခဲနဲ့ပင်လယ်စာတင်ပို့မှုကိုတားမြစ်ထားတာဖြစ်ပါတယ်။ပိတ်ဆို့မှုအစ်စ်ထဲမှာဒေါ်လာ1800ဝန်းငွေရနေတဲ့အထယ်လေးပို့ကုန်လုပ်ငန်းလည်းပါဝင်ပါတယ်။ဒါ့အပြင်မြောက်ကိုရီးယားလက်နက်အစီအစဉ်အတွက်လိုအပ်နေတဲ့ငွေကြေးနဲ့လောင်စာဆီပမာဏကိုဖြတ်တောက်ဖို့ပါဝင်ပြီးရေနံနဲ့သဘာဝတန်ငွေတင်သွင်းမှုလျှော့ချရေးလည်းပါဝင်ပါတယ်။တောင်ကိုရီးယားနိုင်ငံကဒေတာရင်းလုံခြုံရေးစောင့်ကြည့်နေတဲ့ဆယ်ကျော်သူတည်နာအဖွဲ့ကမြောက်ကိုရီးယားရေးကျွမ်းကျင်သူဒေးဗစ်စတော့သုံးသပ်တာက
If fully enforced, I think that the amount of hard currency that North Korea would lose would be enough to
ဒါလို့ဒဏ်ခတ်မှုအစ်စ်ကိုအပြည့်အဝကျင့်သုံးလာမယ်ဆိုရင်မြောက်ကိုရီးယားရဲ့ငွေမာတွေဆုံးရှုံးသွားနိုင်ပြီးတော့သူတို့ရဲ့ခေါင်းဆောင်ပိုင်းကိုတုန်လှုပ်စင်မှာဖြစ်ပါတယ်။မြောက်ကိုရီးယားလက်ထက်မှာနိုင်ငံခြားဝင်ငွေစိတ်မရှိတော့ရင်သူတို့အတွက်ပြဿနာပေါ်လာပါလိမ့်မယ်
။နိုင်ငံခြားဝင်ငွေတိတိတတ်တာယော့လာရင်မြောက်ကိုရီးယားစစ်တပ်အတွက်လက်နက်အစိပ်ပိုင်းဝယ်ယူဖို့ခက်ခဲလာမှာဖြစ်တယ်လို့ခေါင်းဆောင်ကင်ဂျွန်အုနဲ့ထိပ်ပိုင်းခေါင်းဆောင်တွေအတွက်ကမ္ဘာစင်ကန်ပစ္စည်းတွေဝယ်ယူဖို့ခက်ခဲလာမှာဖြစ်ပါတယ်။ကင်ဂျွန်အုကနှစ်တွေကြာလာတဲ့နေ့အမျှဒဏ်ခတ်ပိတ်ဆို့မှုကိုဘယ်လိုရှောင်လွှဲရမယ်ဆိုတာကြွမ်းကျင်လာတာကြောင့်ဒဏ်ခတ်အရေးယူမှုကိုအရှိန်မြှင့်ဖို့လိုတယ်လို့သုံးသပ်နေကြတာပါ။အခုလိုဒဏ်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနိုင်အောင်တရားမဝင်ငွေကြေးလွှဲပြောင်းမှုမှာတရုတ်နဲ့ရုရှားတို့ကပူးပေါင်းကူညီနေတာကြောင့်လည်းဖြစ်တယ်လို့နျူကလ িয়ার ပြန်ပွားမှုအထူးလေ့လာနေသူဒေးဗစ်အော့ဘရိုက်ကဗုဒ္ဓနဲ့အမေရိကန်အောက်လွှတ်တော်ကြားနာပွဲမှာပြောသွားပါတယ
် Both countries have gotten away for far too long and have faced too few consequences for turning a blind eye
တရုတ်နဲ့ရုရှားတို့ဟာမြောက်ကိုရီးယားနဲ့တွဲပြီးတော့လောက်ကိုင်းနေတဲ့စီးပွားရေးတွေကနေ သူတို့နိုင်ငံသားတွေအမျက်ဆွန်းရနေတာကြောင့်ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေအပေါ်မှာမသိကြအောင်ဆောင်လစ်လျူရှုနေကြပါတယ်။ဒါကြောင့်လဲသူတို့နိုင်ငံတွေအပေါ်မှာကြိုးတရားမှုကြီးကြီးမားမားမရှိခဲ့ပါဘူး
။အမေရိကန်ဘာသာရေးဝန်ကြီးဌာနအရာရှိအောင်တူဖြစ်တဲ့အန်တိုနီရူဂီယေရိုကတော့မြောက်ကိုရီးယားနဲ့ရုရှားတို့ကြားရေနံရောင်းဝယ်မှုတစ်ခုအတွက်ဘယ်လိုငွေပြောင်းငွေလွှဲလုပ်ခဲ့တယ်လဲဆိုတာကိုလွှတ်တော်ကြားနာပွဲမှာထွက်ဆိုသွားပါတယ
်။ A US bank would not process this transaction between sanctioned parties.To avoid this scrutiny, the front companies were created in Singapore.
American bank တွေကတော့တန်ခါပိတ်ဆို့မှုခံထားရတဲ့နိုင်ငံတွေနဲ့ငွေကြေးလွှဲပြောင်းမှုလုပ်မှာမဟုတ်ပါဘူး။ဒီလိုတင်းကြပ်မှုကိုရှောင်လွှဲဖို့ထိပ်တန်းကုမ္ပဏီတွေဟာဂျာဂန်နီလန်တကူကိုစင်ကာပူနိုင်ငံမှာတည်ထောင်လိုက်ပြီးအဲဒီကတည်းကဒေါ်လာ9သန်းပေးချေမှုတကူကိုလွှဲပြောင်းခဲ့ပါတယ်
။တားမြစ်ကုန်ပစ္စည်းတွေမှောင်ခိုတည်နေတဲ့မတင်ငါဘွယ်သင်းမောတွေကိုတားမြစ်ရှာဖွေဖို့ဆိုတဲ့အမိန့်ကိုကုလသမဂ္ဂကထုတ်ပြန်ပေးဖို့အမေရိကန်တို့ကမျှော်လင့်နေတာပါ။ဒါပေမဲ့ဒီအမိန့်ထွက်မလာတာကြောင့်တရုတ်နဲ့ရုရှားကိုအကျိုးအမြတ်ရာသွားစီပါတယ်။တားမြစ်ကုန်နေပို့မဲ့လုပ်ငန်းစဉ်ကိုစိတ်ချရတဲ့တတိယနိုင်ငံတွေကတဆင့်မြောက်ကိုရီးယားတို့ကလှုံ့ဆော်နေတာဖြစ်ပါတယ်ခင်ဗျာ
။ကိုညဝင်းအောင်ပါရှင်။အာဖဂန်နစ္စတန်နိုင်ငံကကလေးတွေကိုပါကစ္စတန်ဘက်တရားမဝင်ပို့ဆောင်ပြီးတော့တာလီဘန်တွေရဲ့နီလန်အတိုင်းပညာသင်ပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကဆွဆဲလိုက်ပါတယ်။ပါကစ္စတန်နိုင်ငံဘက်မှာလူငယ်တွေကိုအစ္စလမ်ဘာသာရေးပညာသင်ကြားပေးနေတဲ့ Madrasas ကျောင်း26ကျောင်းတဲကတချို့ကျောင်းတွေမှာအသေးခံဘုံခွဲသမားတွေဖြစ်အောင်သင်ကြားပေးနေတယ်လို့လည်းအာဖဂန်အကြမ်းဖက်ဝါဒတံပြန်ထောက်လှမ်းရေးအရာရှိတယောက်က AP သတင်းဌာနကိုပြောပါရတယ်။ကိုငိမ့်ချန်းကအကြောင်းစုံကိုပြောပြမှာပါရှင်
။သူသားသူတူနဲ့တခြားကလေးငယ်တွေအာဖဂန်နိုင်ငံအန်ဒွန်မြို့ဂါဇာနီပြည်နယ်ကနေပါကစ္စတန်နိုင်ငံကတာမြို့ကိုသွားပြီးကိုရန်ကျမ်းစာသင်ယူဖို့မိုဟာမက်နာဆာဟာလာပေါင်းများစွာစီစဉ်ခဲ့ရတာပါ။အာဖဂန်နိုင်ငံမှာပညာရေးကောင်းကောင်းမရတဲ့အတွက်အခုလိုပါကစ္စတန်ဘက်ကအစ္စလမ်ဘာသာရေးကျောင်းကိုပို့ရတာပါ။လိုင်စင်နံပါတ်ပြားမပါတဲ့ဗန်ကားနှစ်စီးပေါ်မှာကလေးငယ်26ယောက်ကိုတင်ဆောင်ပြီးနေဆက်ဖြတ်ကျော်ဖို့ကြိုးစားတဲ့အခါမှာတော့အာဖဂန်တာဝန်ရှိသူတွေကတားဆီးခဲ့ပါတယ်။အာဖဂန်ရဲတွေကဒီအမှုကိုကလေးလူကုန်ကူးမှုအဖြစ်သတ်မှတ်ပြီးတော့ကားမောင်းသူနဲ့အခြားလူကြီးနှစ်ယောက်ကိုထောင်ထဲပို့ထားခဲ့ပါတယ်။ကလေးမိဘတဦးဖြစ်တဲ့မိုဟာမက်နာဆာကပါကစ္စတန်ဘက်ကိုပို့ပြီးပညာသင်စေခြင်းတဲ့အကြောင်းအခုလိုပြောပါရယ
်
ဒီကလေးတွေဟာစစ်သားတွေစစ်တပ်နဲ့စစ်စခန်းတွေကိုအသေးခံတိုက်ခိုက်မှုမျိုးမလုပ်ပါဘူးသူတို့ဟာခွေးတွေကြောင်တွေစူညံတန်တွေကိုကြောက်တဲ့ကလေးတွေပါအသေးခံဘုံခွဲမဲ့အင်ဂျီတွေဝုတ်ပြီးဖောက်ခွဲရည်တွေလုံးမှာမဟုတ်ပါဘူ
းဒါပေမဲ့လည်းအာနာပိုင်တွေဘက်ကတော့ဒီကလေးတွေကိုအစ္စလမ်ဘာသာရေးကျောင်းတွေကိုပို့ပြီးတာလီဘန်တွေရဲ့အတွေးခေါ်တွေတင်ကြားပေးနေတယ်လို့ပြောပါတယ်။ဂါဇာနီရဲတပ်ဖွဲ့အကြီးအကဲမိုဟာမက်မူစတာဖာမေယာက
လူကုန်ကူးသူတွေကကျွန်တော်တို့ရဲ့အပြစ်မဲ့ကလေးတွေကိုခေါ်ပြီးတော့ဟိုဘက်ကျမ်းမှာအစ္စလမ်ပညာရေးပေးမယ်ဆိုပြီးဟန်ဆောင်ခေါ်သွားကြတာပါ။အဲ့ဒီကျောင်းတွေမှာကလေးတွေရဲ့ဘဝအတွက်အာမခံချက်မရှိပါဘူး။ဘာလို့လဲဆိုတော့မိဘတွေရဲ့ကြီးကြပ်မှုရှိသလိုသူတို့တွေကိုဘာတွေသင်ပေးမလဲဆိုတာအာမခံထားတာမဟုတ်ပါဘူး။
ကတာမျိုးဟာအာဖဂန်တာလီဘန်ခေါင်းဆောင်တွေအတွက်အရေးကြီးတဲ့ဌာနချုပ်မျိုးလို့ယူဆထားပြီးတော့ခေါင်းဆောင်တော်တော်များများကအဲ့ဒီကအစ္စလမ်ဘာသာရေးကျောင်းတွေကထွက်တာပါစစ်ပွဲတွေဆင်းရဲမွဲတေမှုနဲ့ကလေးတွေအတွက်အန္တရာယ်ရှိတာကိုနားမလည်တဲ့အတွက်အခုလိုလူကုန်ကူးမှုတွေဖြစ်နေရတာလို့အာဖဂန်လွတ်လပ်တဲ့လူအခွင့်အရေးကော်မရှင်အဖွဲ့ခေါင်းဆောင်မိုဟာမက်မူဆာမာမူဒီကပြောပါတယ
် Because of the scale of the problem
ဒီပြဿနာရဲ့ရှိမှမှုနေရှိုင်းမှုတွေကြောင့်ကျွန်တော်တို့ကအခုချိန်မှာတစ်ခုခုမလုပ်ရင်ပြဿနာပိုပြီးကြီးလာမှာစိုးရိမ်မိပါတယ်ကျွန်တော်တို့ရဲ့ကလေးငယ်တွေရဲ့အနာဂတ်နောက်ပြီးသူတို့ကပေါက်ဖွာလာမယ့်ကလေးငယ်တွေရဲ့အနာဂတ်နဲ့လူတိုင်းဝိုင်းတစ်ခုလုံးဒီစစ်ပွဲတွေဆင်းရဲခြင်းနဲ့ပြိပခတန်တရားကလွတ်မြောက်နိုင်မှာမဟုတ်တော့ပါဘူ
းကလေးငယ်တွေလူကုန်ဦးခံရတာတစ်နှစ်ကိုအနည်းဆုံး၄မှုလောက်ဖြစ်နေပြီးတော့ဈေးပေါ်တဲ့ကလေးလူသားအဖြစ်ခိုင်းစေဖို့လိမ်ပိုင်းဆိုင်ရာအနိုင်ထက်ပြုမှုကနေတာလီဘန်တွေကဘာသာရေးတင်ကြားဖို့ဟန်ဆောင်ခေါ်ယူတာတွေအထူးရှိတယ်လို့မိုဟာမူဒီကပြောပါတယ်အကျင့်ပြတ်ခြားစားမှုတွေတာဝန်ရှိသူတွေရဲ့အရေးချင်းလိုအပ်မှုတွေကြောင့်ကလေးလူကုန်ကူးမှုဟာအာဖဂန်မှာတော့အကျိုးအမြတ်များတဲ့လုပ်ငန်းအဖြစ်ဆက်ရှိနေမယ်လို့လည်းပြောပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြသွားတာပါ VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုံးလင်းနေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
ဒီသားစုရာဇဝင်ပေါ့ဒီသားစုတွေမှာအဲ့ဒီဘက်မှာဒီယောဂဖြစ်တယ်ဆိုရင်ဖြစ်တာကိုသွားပြီးတွေ့ရပါတယ်ပြောဆိုကြတော့ဟို depression လိုမျိုးရှိတဲ့
ဒါကတော့ဘဝနှောင်ပိုင်းစိတ်ကစင့်ကလေးဖြစ်တဲ့ယောဂအကြောင်းပြောပြထားတဲ့ကျမ်းမာရေးခန္ဓာကိုထုံးလွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့တိုင်းရင်းသတင်းလွှာကိုထုံးလွှင့်မှာပါ။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီခေတ်မှာတင်ပြမယ် idiom အသုံးက
take someone for a ride
ဖြစ်ပါတယ်စာလုံးပေါင်းက t a k e take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါတယ်ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖြစ်တယ်လို့ဆိုရမှာပါ s o m e o n e someone ကတော့တူတူတယောက် f o r for ကအတွေ့ a ကတခုတခါတစ်ချိန်R-I-D-E, ride ကစီးဖို့ဆိုတော့ Squid Hunt ရဲ့ဓာတ်ရိုက်အသေးပေကတော့လူတဦးတယောက်ကိုတစ်ခုခုစီးဖို့ခေါ်သွားတာပေါ့ဒီအသုံးဆင်းတဲ့လာတာကတော့လူစိုးကိုင်းလောကကလို့ဆိုပါတယ်1920-1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူစိုးကိုင်းကြီးတွေအပြန်အဆန်ရှိခဲ့စဉ်ကဂိုင်းအချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ဂိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ဂိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအသုံးဆင်းသစ်လာတယ်လို့ဆိုပါတယ်တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမဲဓမ္မမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင် idiom အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကွဲတယ်လို့ဆိုပါတယ်တစ်မျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါတယ်ခုကိမှာတော့တခါတည်းရန်နောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနေပါလေလူတူးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီး George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used car I paid more than it's really worth
you know,အဲ့ဒီဒီဘက်ရဲ့ကားဝေလိုက်တာအညာခံလိုက်ရတယ်တကယ်တန်တာတွေကျွန်တော်ပူပေးလိုက်ရတယ်လေးလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used car I paid more than it's really worth
လူတူဟာနောက်တူရဲ့လှိမ့်နာညာတာကိုခံလိုက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
take someone for a ride
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စတွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုကျမတို့နည်းနည်းခင်းနိုင်မှာ VOE မြန်မာပိုင်းရဲ့အစီအစဉ်မှာတင်ဆက်နေပါတယ်ရှင်။အခုဆက်လက်ပြီးတော့ကျမရေးခန္ဓာကိုထုတ်လွှင့်မှာပါ။ဒီတစ်ပတ်အတွက်တော့ဘဝနှောင်းပိုင်းစိတ်ကစင့်ကလေးဖြစ်တဲ့ယောဂအကြောင်းကိုတင်ပြထားပါတယ်။အသက်60ကျော်လာသူတွေမှာပိုစဖြစ်တဲ့ဒီစိတ်ယောဂါကထင်တာထက်လက်တွေ့မှာနည်းနည်းပိုဖြစ်နေတယ်လို့လဲစိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီအကြောင်းတက်မတော်ဆေးတက်ကသူစိတ်ကျန်းမာပညာဌာနပါမောက္ခဌာနမှုနဲ့အုံနှောက်အာယုံဂျောနဲ့စိတ်ပိုင်းဆိုင်ရာယောဂါအထုကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปอมคะดร.ญาวินจ๋าครับเนี่ยบัวหน้าไว้เฉยมาဒီစိတ်ကစင်ကလေးဖြစ်တဲ့ယောဂဖြစ်တဲ့အနေထားကမြန်မာနိုင်ငံမှာဘယ်လိုအနေထားရှိလဲဆရာကြီ
းအသက်ကြီးပိုင်းမှာဒီအသက်နောက်ပိုင်းမှာစဖြစ်တာကိုနည်းနည်းတော့ထင်ရှားတာပေါ့လေဒီ date night schizophrenia တောင်းမင်း date paraphrenia ဆိုတာကဆရာမှာတယောက်ပတ်ဝန်းကျင်လောက်ရှိတယ်လို့သုတေသနတွေအရာဆိုတာပေါ့ဒါပေမဲ့ကြီးတဲ့နည်းနည်းလေးပုံမဲလို့ခံမှန်းရပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့တွေ့ရတဲ့ case တွေကတခါကြီးများများလာတော့လေတိရခိုင်နှုန်းနဲ့အထက်ပတ်ဝန်းကျင်လောက်ရှိမယ်လို့ทำไมอ่ะครับ
โอเคเสียดิโยคะก็บลูเฉยมาซะผิดเลยเสีย
ดิสิทธิ์ผ่องกันเนี่ยเวทนาดิสรแล้วยืนมีขึ้นได้สุดตอนญาเนี่ยดิเลกเกอร์ไลท์ลูกขอเลยอะเสจีบมาขึ้นได้หาจ้ะเราเราอินเทอร์เน็ตเนี่ยเลทออนเซสคิโซฟรีเนียกรุ๊ปสรลีลาแต่คําเกเวทไลท์คิโซฟรีเนียไลท์ไซโคซิสเสียชอบเนี่ยต้องเรียนเอาไปมาตุยอ่ะดามาเลย
โอเคเสียอะนี่จอดิโยคะดิผิดอ่ะเจ้ายิงแต่ว่าพวกဖြစ်ဖို့အန္တရာယ်ရှိစေနိုင်တဲ့ဒီ risk factor ပေါ့ဆရာနော်အဲ့ဒါတွေကိုရှင်းပြလို့ရပါမယ
်မိသားစုရာသီဝင်ပေါ့ဒီမိသားစုထဲမှာအသက်ကြီးဆိုင်မှာဒီယောဂဖြစ်တယ်ဆိုရင်ဖြစ်တာကိုသွားပြီးတော့တွေ့ရပါတယ်တချို့ကျတော့ဟို depression လိုမျိုးရှိတဲ့မိသားစုတွေမှာလည်းဟာ16ရာခိုင်နှုန်းလောက်ကဒီ late life schizophrenia ဖြစ်သွားတာတွေကိုလေ့လာသိရှိရတယ်ပေါ့လေနောက်တစ်ခု sensory deficit လို့ခေါ်တဲ့မြင်အကြားအာရုံမှာထူရင်းတာတွေရှိတယ်ဆိုရင်အဲ့ဒီလူတွေက late life schizophrenia very late onset schizophrenia ဖြစ်တာမျိုးကိုသတ်တွေ့ရတယ်။နောက်တစ်ခုကသူရဲ့ premorbid personality ဆိုတာဟိုမူလရှိတဲ့ကိုယ်ယူကိုယ်သွေးပေါ့။ကိုယ်ယူကိုယ်သွေးပုံစံမှာဒီဘဝတရားလုံးမှာတီးကြားလေးနေတတ်တယ်။အထီးကျန်သွားနေတတ်တယ်။သူများကိုလည်းတန်တရားစိတ်ကြီးများတတ်တယ်ဆိုတော့ကိုယ်ယူကိုယ်သွေးရှိတဲ့သူတွေကလိမ့်လိုက်စီဆိုဗီနက်ဖြစ်ဖို့အန္တရာယ်များပါတယ်။နောက်တစ်ခုကတော့ social isolation ပေါ့။လူတွေနဲ့ရောနှောမနေဘဲနဲ့တီးကြားနေတတ်တယ်။တယောက်တည်းနေတတ်တယ်။အပြူကြီးလူလူကြီးလိုပုံစံမျိုးတွေဒီလိမ့်လိုက်စီဆိုဗီနက်ဖြစ်ဖို့အခွင့်အလမ်းများတာကိုသတ်တွေ့ရပါတယ်။အခုကတော့ neuropsychological abnormality ဆိုတာကတော့အာရုံရောနဲ့စိတ်ပိုင်းဆိုင်ရာသူရင်းမြစ်တွေရှိတယ်ဆိုတာကြီးကတော့နည်းနည်းလေးဟိုထူးထူးခြားခြားကြောင်းနေနေတာမျိုးတွေလည်းရှိတတ်ပါတယ်။နောက်အမျိုးသမီးတွေကအမျိုးသားတွေနဲ့စာလို့ရှိရင်အဲဒါ late night schizophrenia ဖြစ်ဖို့အခွင့်အလမ်းတော်တော်များပါတယ်။အမျိုးသမီးက2ယောက်ကနေ3ယောက်လောက်ဖြစ်တဲ့ဆိုရင်အမျိုးသား1ယောက်လောက်ပဲဖြစ်တာမျိုးတွေ့ရတယ်လို့သူလေ့လာချက်တွေမှာကြတာအမျိုးသမီး20လောက်ဖြစ်မှအမျိုးသား1ယောက်လောက်ကဖြစ်တယ်ဆိုတာကိုသွားပြီးတော့တွေ့ရပါ
တယ်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်နိုင်စေတဲ့အန္တရာယ်တွေကိုသိထားတဲ့အတွက်ကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဆရာကြီးဘာတွေကိုအဓိကထားပြီးတော့လုပ်တယ
် Family history မိသားစုထဲမှာဖြစ်တဲ့ကိစ္စကတော့ကိုယ်ကာကွယ်ရွေးချယ်လို့ရတဲ့ကိစ္စမဟုတ်တော့ဘူးတော်တော်လေးခဲရင်းတယ်ပေါ့လေဒါပေမဲ့သော့သော့ပဲ sensory deficit ဟလာအမြင်ကြားအာရုံရှုရင်းတာတွေနဲ့ပတ်သက်ကြကျွန်တော်တို့ကာကွယ်ပေးနိုင်တယ်မြင်ကြားအာရုံကြံရအောင်နားကြားကိရိယာတွေသက်တင်ပြတာမျိုးတို့ခုမျက်စိဆိုလို့ရှိရင်အတွင်းတိုင်းခွဲပြတာမျိုးနောက်သူ့ရဲ့ကိုယ်ကြီးကိုယ်စားလည်းကျွန်တော်တို့ကြောင်းလဲလို့မရဘူးသူစေအဗ်ဆိုလူရှင်လို့ခေါ်တဲ့တီးကြနေတာတွေကြတော့ကျွန်တော်တို့အဲ့လိုမနေပြအောင်လူမှုရေးထဲမှာပါဝင်လာအောင်ခရစ်စတန်နဲ့ခရစ်စတန်တွေဗုဒ္ဓဘာသာဆိုတဲ့ဗုဒ္ဓဘာသာတွေမွတ်စလင်တွေမွတ်စလင်တွေဘာသာရေးဆိုင်ရာတွေနဲ့ဆွဲဆောင်သိမ်းသိမ်းပြီးတော့သူတို့ကတီးကြမနေဘဲနဲ့အများနဲ့ပါဝင်ပတ်သက်လာအောင်လုပ်တဲ့ဤနဲ့ကူညီပေးလို့ရပါတယ်သို့သော်ပြောတဲ့အမျိုးသမီးဒီပို့ဖြစ်တယ်ဆိုတော့ကျွန်တော်တို့မကာကွယ်နိုင်ဘူးသို့သောအာယုံရောနဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေသူရင်းချက်တွေဖြစ်အောင်ကတော့ဘဝနေကြီးထိုင်ပြီးမှန်ကန်မယ်ဟလားလေငန်းနေမမှန်လို့မယ်အယူဝါဝအိမ်မယ်မဟာရပြူဝမြတ်တာတဲ့အစားတောက်တွေစားမယ်သူ့ရဲ့နီးတွေနဲ့အာရုံရောပိုင်းဆိုင်ရာယောဂတွေမဖြစ်အောင်ကာကွယ်နိုင်လဲဆိုလို့ရှင်တယ်ဒီ late night schizophrenia ကိုကာကွယ်ပြီးသားဖြစ်သွားမယ
်ဟုတ်ကဲ့ဆရာဒီယောဂဖြစ်လာခဲ့ရောဆရာကြီးဘလို့စောစောသိနိုင်တဲ့လက္ခဏာတွေစောင့်ကြည့်ဖို့လိုလဲ
စိတ်စဉ်လျာယောဂမှာတော့ဟို early onset ပေါ့ဒီငငယ်ရွယ်ရွယ်ဒီမှာဖြစ်တဲ့ယောဂတွေလိုမျိုးပဲယောဂလက္ခဏာတွေကတော့ဖြစ်တာပေါ့နောက်တချို့ negative symptom လို့ခေါ်တဲ့ဟလားအနုလက္ခဏာသဘောဆောင်တဲ့တယောက်တည်းနေတာမလို့စင်မကန်ကြီးဖြစ်တဲ့ရေမချိုးခြင်းအစာမကားခြင်းပတ်သက်ရရမနေခြင်းဆိုတဲ့အဲ့လိုဖြစ်နေတာမျိုးတွေကကြတော့လူငယ်လေးတွေမှာပုံများပြီးတော့သက်ကြီးတိုင်းမှာအဲ့ဒါမျိုးတွေသိမတွေ့ရဘူး formal thought disorder လို့ခေါ်တဲ့အတွေးအခေါ်နဲ့ပတ်သက်ပြီးတော့ထူရင်းချက်တွေမှာလူငယ်ပိုင်းမှာပုံတွေ့ရပြီးသက်ကြီးတိုင်းမှာသိမတွေ့ရဘူးနောက်တစ်ခုကယုံမားလွန်ခြင်းတွေတန်မြတ်စိတ်လွန်ကဲခြင်းတွေနဲ့သူ့ကိုမကောင်းကြံတဲ့ပြုစားတယ်အိမ်ထဲမှာဖောက်ဝင်လာပြီးတော့အနောက်ဆက်ပေးမယ်အန္တရာယ်ပြုမယ်လို့ထင်နေတဲ့စိတ်တွေမှာကြတော့ငယ်တော့မှသိနေပြီပဲကြီးရဲ့အခါဖြစ်တာတွေကပိုဖြစ်တယ်။နောက်တစ်ခုကတော့ hallucination ပေါ့။ဟိုတုံ့ဆော်မှုမဲ့အာရုံမှားတွေနဲ့ပတ်သက်လာလို့ရှိရင် early onset နဲ့နည်းနည်းလေးကြွားချတာက early onset မှာငယ်တော့မှဖြစ်တဲ့ကလေးတွေက sensory motor ဒီအထူးသဖြင့်တော့ auditory ပေါ့အတန်ကြားတာတွေပုံများတယ်။ဒီအသက်ကြီးလာတဲ့အခါဖြစ်တာကြတော့ multiple modality ပေါ့အတန်ကြားတာရောအယုံမြင်တာရောအနံ့ရတာတွေရောရောပြွန်ပြီးတော့ဖြစ်တတ်တယ်ပြင်ဆော့ဆော့ပြီးတော့ယုံမားလွန်စိတ်နဲ့တုံ့ဆော်မှုမဲ့အာရုံမှားရတာတွေဒီသွားပြီးတော့ဆက်ဆက်မှုရှိနေတယ်ဆိုတာလေးကိုလည်းတွေ့ရပါတယ်ခင်ဗျာ။နောက်လူငယ်နဲ့ပတ်သက်လို့ဒီကြနေတတ်တာကတော့လူငယ်ဘဝနဲ့စိတ်မကွာတတ်ဘူး။နောက်တစ်ခုကဉာဏ်ရည်တို့၊မှတ်ဉာဏ်တို့၊လုံဆောင်ခြင်းနဲ့ပတ်သက်ပြီး structure brain condition တွေပေါ့ ဆုံးတော့ထဲမှာပြည်စည်းတာနဲ့ပတ်သက်လို့ကြည့်မယ်ဆိုရင်တော့ငယ်ပိုင်းမှာဖြစ်တာနဲ့အကြီးဘက်မှာဖြစ်တာတွေအလွန်အမင်းဟွာချမှုမရှိ
ဘူး။ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလက္ခဏာတွေတိတိတသာစပြလာရင်တော့ပြည့်စုံကုသမှုအပိုင်းမှာဘာတွေကိုအဓိကထားပြီးလုပ်တဲ့
ငယ်ဘဝတွေနဲ့မတူတာကစိတ်ယောဂကုသတဲ့စီးတွေပြီးတဲ့ဓာတ်တွေက၄၈ရာခိုင်နှုန်းကတော့လုံးဝကောင်းကောင်းသက်တာတတ်ပြီးတော့၈၆ရာခိုင်နှုန်းတော့ကတခါဒီမှာမသက်မသာလေးနဲ့အမြင့်မဆက်နဲ့ကျန်နေတာတွေ့ရတယ်ခင်ဗျ။အဲ့တွေ့ရတော့စီးတွေပြီးတဲ့အခါမှာလည်းစနစ်ကျပြီးဖို့လိုတယ်လို့နေနေနေစားပြီးတော့ဖြည်းဖြည်းချင်းတို့ပေးရမယ်သတိထားပေးရမယ်များသောအားဖြင့်လူငယ်တွေကိုပေးတာရဲ့တစ်ဝက်လောက်ပဲပေးရတတ်တာများပါတယ်အဲသူတို့ဆေးပေးတာအင်တန်ဗျူးဆက်ရတဲ့အပြင်ဆေးရဲ့ဆိုးကျိုးတွေမပေါ်လာအောင်ဖြည်းဖြည်းဆိုးကျိုးတွေကိုလည်းပေါ်လာမပေါ်လာဘူးယူဆိုင်ကြည့်နေပြီးတော့စနစ်ကျပြုစုကူတာဖို့လိုပါတယ်ဆေးပေးတာနဲ့မကဘဲနဲ့တချို့လိုအပ်လို့ရှိရင် ECD လို့ခေါ်တဲ့ရှော့ရိုက်ပြီးတော့ electro commerce တွေပေးလို့ရပါတယ်ခုနောက်ပိုင်းမှာတော့ modify ECD ပေါ့လေမီးစင်းနဲ့ဒီကစနစ်ကျပြီးတော့အန္တရာယ်မဖြစ်အောင်ပေးလို့ရနေပါပြီ။နောက်တစ်ခုကစိတ်နဲ့လူမှုရေးပိုင်းဆိုင်ရာပြုစုကူညီဆောင်ရှောက်မှုတွေရောမိသားစုတွေမကဘူး။ဘေးပတ်ဝန်းကျင်ကလူတွေရောဒီလူမှုဝန်ထမ်းဝန်ကြီးဌာနလိုအမျိုးလက်ချက်ချင်းတွေတို့စသည်ဖြင့်ပေါ့လေဒီ NGO တွေအားလုံးကလည်းဝန်းဝန်းပြီးတော့ပူးပေါင်းပါဝင်ပြီးတော့ကူညီဆောင်ရှောက်မှုတွေစိတ်ပိုင်းရုပ်ပိုင်းလူမှုရေးပိုင်းကူညီမှုတွေလုပ်ပေးဖို့လိုပါတယ်ခင်ဗျာ။နောက်တစ်ခုကတော့အရေးကြီးဆုံးကတော့မိသားစုဝင်တွေပါပဲ။မိသားစုဝင်တွေကယောဂအကြောင်းကိုလည်းနားလည်မယ်။ဆေးတွေရဲ့အကြောင်းဆေးတွေရဲ့အဖြစ်တွေဘယ်လိုတွေပေါ်တတ်တယ်ဆေးတွေရဲ့အကျိုးတွေကဘာတွေရှိတယ်ဆေးကိုမှန်မှန်တိုင်းမှာအကျိုးကျေးဇူးရှိနိုင်တယ်ဆိုတဲ့အကြောင်းတွေကိုမိသားစုကိုပညာပေးထားပြီးတော့မိသားစုနဲ့အတူတွဲပြီးတော့ကုမာတာလင်းဒီယောဂအောင်မြင်ငြင်းငြင်းဆန်းဆန်းပျောက်ကင်းအောင်ကုသနိုင်တယ်ယောဂဖြစ်တယ်ဆိုတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျန်းမာရေးကဏ္ဍပါရှင်အခုဆက်လက်ပြီးတော့နေဆက်သတင်းထောက်တွေစုစည်းတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တောင်ပိုင်းရှမ်းပြည်တက်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်နဲ့အဖွဲ့ဟာမြန်မာအစိုးရအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဆရာမတွေအနေနဲ့တာဝန်ကျရာဒေသတွေကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကစစ်ဘေးရှောင်ပြည်သူတထောင်ကျော်နေရပြန်ဖို့အခက်အခဲတွေ့နေတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါတနင်္ဂနွေလောပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရစစ်ကနိုင်ငံတော်အတိုင်ပင်ခံယုံဖိတ်ကြားမှုနဲ့ဒေါ်အောင်ဆန်းစုကြည်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့နဲ့နေပြည်တော်မှာတွေ့ဆုံကြပါတယ်စက်တင်ဘာလ17ရက်ကနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုတွေ့ဆုံပြီး12ရက်နေ့ကတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံတာဖြစ်ပါတယ်တွေ့ဆုံမှုမှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကငင်းချမ်းရေးနဲ့မူရစေဝါတိုက်ဖြတ်ရေးမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်လို့ပြောပြီးဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတော့ NCA စာချုပ်ပါအတိုင်းအတူလျှောက်လှမ်းဖို့ပြောကြားလိုက်ပါတယ်တနင်္ဂနွေလောအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရတပ်မတော်နယ်မြေစုမိုးရေးလှုပ်ရှားမှုကြောင့်အပြည့်ရစာချုပ်လက်မှတ်ရေးထိုးထားပေမဲ့ယခုနှစ်အတွင်းတိုက်ပွဲပြန်စိတ်လာတဲ့နောက်ပိုင်းတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုတွေ့ဆုံတာဖြစ်တယ်လို့ NLD ပါတီအာဏာရလာတဲ့နောက်ပိုင်းဒေါ်အောင်ဆန်းစုကြည်နဲ့လည်းပထမဆုံးတွေ့ဆုံတာဖြစ်ပါတယ်
။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပိတ်ထားခံရတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကစာတင်ကြောင်းတွေကိုခုရက်ပိုင်းအတွင်းပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာမတွေအနေနဲ့တာဝန်ကျရာဒေတာတွေကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးရုံးကကြေညာချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်ကိုဒီလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးမောင်တော်ခရိုင်အတွင်းကပညာရေးဝန်ထမ်းတွေအနေနဲ့စက်တင်ဘာလ19ရက်နေ့နောက်ဆုံးထားပြီးမိမိတာဝန်ကျရာနေရာကိုမပြတ်မကွက်ပြန်လာကြဖို့နဲ့ပြက်ကွက်တူတွေကိုဝန်ထမ်းစီမင်းစည်းကမ်းရအေးအေးယူမှာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ပူရီတောင်မြို့ပေါ်ကလုံခြုံရေးကောင်းတဲ့စာတင်ကျောင်းပေါင်း20ကိုတော့အခုရက်ပိုင်းအတွင်းဖွင့်လှစ်မှာဖြစ်ပြီး စစ်တပ်ကလုံခြုံရေးယူပေးမှာဖြစ်တယ်လို့ဘူရီတောင်မြို့ပညာရေးမှူးဦးညွန့်ဖေကပြောပါတယ်ပညာရေးဌာနကအခုလိုကြေညာချက်ထုတ်ပေမဲ့လက်ရှိအခြေအနေရနယ်ကြောင်းတွေမှာတာဝန်ထမ်းဖို့လုံးဝမဖြစ်နိုင်သေးဘူးလို့ဂျင်းချောင်းကျေးရွာမှာတာဝန်ကျတဲ့ကျောင်းဆရာတဦးကပြောပါတယ်ဩဂုတ်လ28ရက်နေ့ကမောင်တော့ခရိုင်တွင်းမှာလုံခြုံရေးစခန်း30ကျော်ကိုပင်ဂါလီအကြမ်းဖက်တမားတွေတိုက်ခိုက်ခဲ့တဲ့အတွက်မောင်တော့ခရိုင်တွင်းကစာတင်ကျောင်းပေါင်း20ကျော်ပိတ်ထားခဲ့ရတာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကချင်းအမျိုးသမီးတဦးတောင်ယာကအပြန်မြေမြုပ်မိုင်းနှင်းမိပြီးတည်ဆုံခဲ့ပါတယ်စက်တဘာလ17ရက်နေ့ကပလောဝမြို့နယ်25မိုင်ကျော်ခန့်ဝေးတဲ့ကွန်းချောင်းဝကျေးရွာအုပ်စုငန်းချောင်းဝကျေးရွာနေဦးလောက်စုံနဲ့တော်ကန်လွဲတို့ရဲ့သမီးအသက်39နှစ်အရွယ်မတ်သိန်းထိုက်ဟာတောင်ယာကပြန်လာတဲ့အချိန်မှာမြေမြုပ်မိုင်းနှင်းမိတာကြောင့်တည်ဆုံခဲ့တယ်လို့ခုမီမီဒီယာသတင်းဌာနမှအက်ဒီတာကိုပီတာလွယ်လူးကပြောပါတယ်ပလောဝမြို့နယ်ဟာရခိုင်တပ်တော် AA တပ်ဖွဲ့ခြေကုပ်ယူထားတဲ့ဒေသတစ်ခုဖြစ်ပြီးမြမတပ်တော်နဲ့တိုက်ပွဲဆက်တင်ဖြစ်ပွားတဲ့2015ခုနှစ်နောက်ပိုင်းကစပြီးမိုင်းနှင်းမိလို့တေဆုံးသွားတဲ့ဒေသခံ5ဦးထက်မနည်းရှိခဲ့တယ်လို့ကိုပီတာကပြောပါတယ်
ကချင်ပြည်နယ်ပမော်မြို့နယ်ရောပတ်ကျောင်းတုတ်ခတ်တဲ့စခန်းမှာခေလုံပြီးပညာသင်ယူနေတဲ့16နှစ်အရွယ်ကျောင်းသားမောင်လဖိုင်စော်တိန်ဟာအပြင်ထွက်ပြီးတငယ်ချင်းတွေနဲ့အလဲတွားချိန်ရံဖြစ်ပြီးဓာတ်တန်ရနဲ့တေဆုံးသွားခဲ့ပါတယ်ကိုယ်တိုင်ကြောင်းသားဖြစ်တဲ့မောင်စော်တိန်ဟာစက်တင်ဘာ10ရက်နေ့ညကကျူရှင်ပြေးပြီးတငယ်ချင်းတွေနဲ့မြို့ထဲမှာအလဲတွားခဲ့ချိန်မှာဖြစ်ပွားခဲ့တယ်လို့လမ်းဘေးမှာတားခုတ်တန်ရာနဲ့တူစီးတဲ့ဆံကယ်နဲ့အတူတေဆုံးနေတာကိုတွေ့ရတယ်လို့ဒုက္ခတဲ့စခန်းတော်ဝန်ခံဆရာတန်ကွန်းကပြောပါတယ်တေဆုံးမှုနဲ့ပတ်သက်ဆက်နွယ်နေတဲ့သူ6ဦးကိုရဲစခန်းကဖမ်းဆီးစစ်ဆေးနေပြီးစစ်ဆေးမှုအဖြေမထွက်သေးပါဘူး
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တွင်ကာလတံဖိုးချသိန်းပေါင်း1000ကျော်ရှိတဲ့စိတ်ကြွယူတုဆေးပြားအများပြားဖမ်းဆီးရမိတယ်လို့မူဆယ်မြို့မှရဲစခန်းကစခန်းမူတုရဲမှုအေးမြင့်ကပြောပါတယ်တဟာမူဆယ်မြို့မှာစစ်ကြွယူတုဆေးပြား9တရမ9396သိန်းဖမ်းဆီးရမိတာဟာပထမဆုံးအကြိမ်ကာလတံဖိုးအများဆုံးဖမ်းဆီးရမိခြင်းဖြစ်တယ်လို့တုရဲမှုအေးမြင့်ကပြောပါတယ်စတမလ17ရက်နေ့ကမူရစ်တက်စုမူအထူးတုရဲမူကျော်ထေးဦးဆောင်တဲ့အဖွဲ့ဟာတရင်အရနံဖက်က105မိုင်သွားရာတိုးကိတ်အနီးမှာစောင့်ဆိုင်နေစဉ်မတင်ကဖွဲ့ကားတစ်စီးကိုရက်တန့်ရှာဖွေရာကနေဖမ်းဆီးရမိခြင်းဖြစ်တယ်လို့မူဆယ်မြို့မှရဲစခန်းကပြောပါတယ်ဖမ်းဆီးရမိသူတွေကိုမူဆယ်မြို့မှရဲစခန်းကမူရစ်ပ148မြင်းဆောင်13ညာတက်ခွန်မူရစ်ဆေးဝါးနဲ့စစ်ကိုပြောင်းလဲစေတဲ့ဆေးဝါးများဆိုင်ရာပုံမှ15မြင်းဆောင်16ကကြီးမြင်းဆောင်21တို့ဖြင့်အရေးယူထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းရှိစစ်ဘေးရှောင်ပြည်သူ1000ကျော်နေရပြန်နိုင်ရေးအတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ကတာဝန်ရှိသူတွေကလည်းအစိုးရတက်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးရာပြည်လည်မှုမရရှိသေးသလိုစစ်ဘေးရှောင်ပြည်သူတွေနေရပြန်ဖို့အခက်အခဲတွေ့နေစေအခြေအနေကိုတော့အမီရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေခုလိုတင်ဆက်ပေးထားပါဗျ
။ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ရောက်ရှိနေတဲ့စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်မြမတမတော်ခေါင်းဆောင်တွေကိုတွားရောက်ညှိနှိုင်းခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ဘူးလို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ်သူတွေသိမှုဒေါက်တာခလန်ဆန်းစွန်ကပြောပါဗျ။
ကျွန်တော်တို့တိုင်းမွန်းနဲ့တနိုင်းကအပြန်တွေ့ဆုံတဲ့အချိန်မှာဒီ IDD ဒီရဲ့ဆန္ဒကတော့သက်စခန်းရှိတော့သူတို့မပြန်ရဲဘူးပြောတယ်ဒီသမတော်ဘက်ကလည်းသက်စခန်းကတော့သူတို့ဆုတ်ခွာဖို့အကြောင်းမရှိဘူးပါဆိုတော့ကျွန်တော်တို့ကအခုဒီသက်ဆိုင်ရာပြည်နယ်အစိုးရကိုစာရေးပြီးမှတစ်ခေါက်ပြန်ဟောစူးစမ်းဖို့လုပ်နေတယ်အဲ့ဒီအစ်စ်မှာပဲရှိသေးတယ်ကျွန်တော်တို့ဒီ KA နဲ့ NCA မထိုးတော့ချက်တာဘောတော့ဒီလိုပြောဖို့လဲသက်ပိုင်ဆိုင်ရာတော့သူတို့ကဟောလက်မခံနိုင်ဘူးပါ
စက်တင်ဘာ9ရက်နေ့ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါအစိုးရတပ်မတော်ကနေတနိုင်းမြို့အတွင်းအင်္ဂါကားကြေးရွာနံပြူချောင်းနီးပတ်ဝန်းကျင်နဲ့နံဖြချောင်းပေးနားတွေမှာတပ်စခန်းတွေအခိုင်အမာတည်ဆောက်ပြီးနေရာယူထားတဲ့အတွက်စစ်ဘေးရှောင်ပြည်သူတွေနေရာပြန်ဖို့ခက်ခဲတွေ့နေတယ်လို့တနိုင်းဒုက္ခရေးကူညီပေးသူတွေကပြောပါတယ
်တပ်ပိုင်းကတော့ဒီဂျူတော်အဲ့ဒီပို့မာယောနောက်ပြီးတော့အင်္ဂါကားမာယောနောက်ပြီးတော့ဒီဘက်ကဒီနံပြူချောင်းခပက်ကန်ဒီဘက်ကန်တဲ့ဖြစ်ပေါ်ဟိုမိုင်းခွန်းတဲ့ဖြစ်အဲ့ဒီနေရာဒီမှာကျတော့အလုံးတူးချက်ထားတာပြရတယ်ခင်ဗျာ
အင်္ဂါကနဲ့နမ်းပြူသေးတာစစ်ပေးရှောင်တဆောင်ကျော်ကိုတနိုင်းမြို့နယ်အတွင်းဘာသာရေးသင်းတော်တွေကနေရာထိုင်ခင်းနဲ့စားတော့ရေးတွေအကူအညီပေးနေရပါတယ်ဇွန်လပရမပတ်ကစတင်ဖြစ်ပွားခဲ့တဲ့တနိုင်းဒေသတွင်အစိုးရတပ်မတော်နဲ့ KIU တို့ကြားတိုက်ပွဲတွေကြောင့်နေရာစုကထွက်ပြေးလာရတဲ့ဒုက္ခတွေတဆောင်ကျော်အတွက်
နေရာထိုင်ခင်းနဲ့ရိခာခက်ခွဲတဲ့ဂျုံတွေးနေရပြီလို့တနိုင်းစစ်ပေးဆောင်ဒုက္ခသည်တွေကိုကူညီပေးသူကဆက်ပြောပါတယ
်ဒီကတော့ကျွန်တော်ဒါ IDP ဘောနော်တကယ်ကံအနေနဲ့ဒါစစ်ဆောင်အနေနဲ့ကျွန်တော်ကိုမတိအပြစ်မပြုတ်ပေးဘူးလေဆိုရအနေနဲ့ဒုတိယချက်ကတော့စာဝတ်နေရေးပေါ့အေးစာစားဖို့တောက်ဖို့အတွက်ပေါ့အဲ့ဒါအခုလို့ဆရာအလူရှင်ဒီဟိုနိုင်ငံရေးပါတီဒီအနေနဲ့ပေးထားတဲ့သူထောက်ပံ့ပေးတဲ့အနေနဲ့စားနေတာပေါ့ရေရှည်အတွက်တော့သူတို့အတွက်ခက်ခဲဖြစ်မှာ
လက်ရှိကချင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားစစ်ရေးသိမ်းမှမှုတွေရှိနေသေးတဲ့အတွက်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးဟာမရေရာသေးတဲ့အနေအထားမှာရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့ရိုးရဒလိလက်မှုပညာနဲ့မပပြောက်အောင်ဒေသတွင်းလူငယ်တွေလုပ်ငန်းကိုင်ငန်းအဆင်ပြေအောင်ရည်ရွယ်ပြီးတော့တစ်ထက်ဝါထက်အိမ်သုံးပစ္စည်းပြုလုပ်ရေးတင်နန်းကိုတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းကဦးဆောင်ပြီးရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာတင်နန်းဖွင့်လှစ်ခဲ့ပါတယ်တစ်တွေဝါရီအထူးပေါ်တဲ့ရှမ်းပြည်သူပြည်သားတွေအတွက်ဘလို့အကျိုးကျေးဇူးတွေရှိစေတယ်လဲဆိုတာကိုတော့နမဟောမ်ကလည်းစူးစီးတင်ပြထားပါတယ
်အသက်မွေးဝမ်းကြောင်းပြုနိုင်ဖို့စင်ရဲသားပပျောက်ဖို့အတွက်ရည်ရွယ်ပြီးတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းကဝါလက်မှုအခြေခံနည်းပညာသင်တန်းကုံချမ်းကနေကုံချောပြောင်းလဲမှုအတတ်ပညာတွေကိုဩဂတ်စ်လ21ရက်နေ့ကနေ30ရက်နေ့အထိတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းမြန်မာနိုင်ငံဘက်ဆုံဖွံ့ဖြိုးတိုးတက်ရေးအဖွဲ့ MIID နဲ့အသေးစားဆက်မှုလက်မှုဦးစီးဌာနတို့ကနေတင်ကြားပို့ချပေးခဲ့တာဖြစ်ပါတယ်တောင်ရိုးစာပေနဲ့ယဉ်ကျေးမှုအတင်းတွဲဖက်တွေ့ရင်မူမတ်ခင်မေဆန်းကတော့ကုံချမ်းရှာရလွယ်ကူတဲ့ဝါနဲ့ပြုတ်လုထားတဲ့အသုံးဆောင်တွေဟာကျမရေးနဲ့ညီညွတ်တယ်လို့ပြောပါတယ
်အခုကလူတော်တော်များများကဟန်မိတ်ကိုချိန်ကြတာနော်ဝါကိုသုံးရင်ကောင်းတဲ့ဝါအိမ်မှာနေတယ်ဆိုတာလည်းကောင်းတယ်ဆိုတာတော့တီတော့တီခဲ့တယ်ပေါ့တီခဲ့တယ်ဒါပေမဲ့အခုပို့ပြီးတော့တီလာတယ်ဆိုတာအခုပြောသလိုမျိုးပေါ့ဒီရဲ့ဘုဟုတုတ္တရဒီဖုန်းလေးပိုင်းပေါ်လာတဲ့အတွက်ပေါ့နော်
ပရမကျင်ဝါလက်မှုအခြေခံဤပညာသင်တန်းကိုတောင်ကြီးမြို့ဖရားဖြူရက်ွက်မှာဖွင့်လှစ်ခဲ့တာဖြစ်ပြီးဒေတာတွင်ဒနုတောင်ယိုးပအိုးလီစုနဲ့ရှမ်းအားလုံးအယောက်80လောက်တက်ရောက်တင်ယူခဲ့ပါတယ်တင်တန်းမှာပန်းအိုးအမျိုးမျိုးရေခွက်အမျိုးမျိုးအခါရေအိုးရေဘူးစက်ပြာခွက်ပိုးပန်ထက်ခွက်လင်ပန်းစတဲ့ပစ္စည်းတွေကိုဝါတစ်တွေနဲ့ပြုတ်လုတဲ့ဤတင်တန်းတွေကိုပို့ချပေးခဲ့ပါတယ်တင်တန်းသားဆိုင်လူကတော့အခုလိုပြောပါတယ်
အနောက်ရက်မလျော်နဲ့တဲ့မင်းထုံမနန်မကွန်ခါရောက်နေအနောက်ရက်ငွိုင်းပါဆောင်းပါတဲ့နဲ့
ပြည်သူတွေအတွက်တကယ့်ကိုအကျိုးရှိပါတယ်တရခါရေအိုးတို့ပန်းအိုးတို့လောက်တာဟာရှေးခေတ်ကထုံးဆောင်ပေါ်တော့ကျွန်တော်တို့တိုင်းပြည်မှာဝါလဲပေါ်တယ်လှုပ်တိုက်ရင်တန်ဖိုးရှိတယ်အတုံးပြုတ်နိုင်တယ်ဆိုပြီးတင်တန်းလာဖွင့်ပေးတာ
တင်တန်းကနေပို့ချပေးတဲ့တင်ခန်းစာတွေကိုရွာပြန်ရောက်ရင်ပြန်သွားလေ့ကျင့်ဖို့ပစ္စည်းတွေလုတ်ပြီးရင်လဲတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းစီကိုပြန်လည်အနံပေးဖို့တင်နန်းသားတွေကိုပြောဆိုထားကြောင်းနဲ့တင်နန်းသားတွေဝင်ငွေရအောင်အဲ့ဒီပစ္စည်းတွေကိုတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းရဲ့လိုကိုတွေတက်အချော့တက်ပြီးရင်တော့အသင်းကနေဈေးကွက်ရှာပြီးပြန်ရောင်းချပေးသွားမှာဖြစ်ကြောင်းတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းတွဲဖက်တွင်းရင်မူမတ်ခင်မေဆန်းကပြောပြပါတယ်ရှင်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။တောင်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရဲ့စစ်နယ်အဖွဲ့ဟာမြန်မာအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။စာတင်ကြောင်းတွေပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာဆရာမတွေအနေနဲ့တာဝန်ကျရာဒေတာကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။တောက်ကြနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါရယ
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိများခင်ဗျာငင်းငန်းစွာနိုင်ငံရေးလှုပ်ရှားမှုအတွေ့ရောဘာသာရေးယုံကြည်မှုနဲ့နိုင်ငံသားအခွင့်အရေးတွေကိုကာကွယ်မှုအတွေ့ထောင်သွင်းအကျဉ်းချခြင်းဟာဆိုးရတဲ့လှုပ်ရက်ဖြစ်သလိုအကြောင်းပြလုံးနေခြင်းသာဖြစ်ပါတယ်အီရန်နိုင်ငံကနိုင်ငံရေးအကျဉ်းသားတွေဟာစေဝါကူတာမှုမရကြသလိုဆိုးရွားစိတ်ပြက်ပွက်အခြေအနေမှာနေကြရတယ်ဆိုတာအင်မတန်ထင်ရှားပါတယ်အီရန်နိုင်ငံကနာမည်ဆိုးနဲ့ကြော်ကြားတဲ့ဂိုဟာဒက်စ်အကျဉ်းထောင်ထဲမှာကျောင်းမဲ့ပွဲဆိုးရွားတဲ့အခြေအနေတွေကိုစန့်ကျင်တဲ့အနေနဲ့နိုင်ငံရေးအကျဉ်းသားဒရာစင်ကျော်အစာငတ်ခံဆန္ဒပြနေတဲ့ကိစ္စနဲ့ပတ်သက်လို့စိုးရိမ်ပူပန်ပြီးကြောင်းလူအခွင့်ရေးစောင့်ကြည့်သူတွေကမကြာသေးမီကထုတ်ဖော်ပြောဆိုကြပါတယ်ပြီးခဲ့တဲ့ဇူလိုင်လထဲမှာလည်းနိုင်ငံရေးအကျဉ်းသား50ကျော်ဟာကြိုတင်အကြောင်းကြားတာမျိုးမရှိဘဲထောင်ပြောင်းရွှေ့ခံရပြီးဗတွင်းပေါက်ပါတဲ့အလုံးပိတ်ခံထဲမှာသ ောက်ရည်တန့်အစားအစာနဲ့ဆေးဝါးစတာတွေအနည်းငယ်သာရကြပါလေ။အဲ့ဒီအကျဉ်းသားတွေထဲမှာလူအခွင့်အရေးလှုပ်ရှားသူတွေ၊အလို့သမားသမဂ္ဂအဖွဲ့ဝင်တွေ၊စာနယ်ဇင်းသမား၊ကျောင်းသားနဲ့ငြိမ်းချမ်းစွာနိုင်ငံရေးလှုပ်ရှားသူတွေပါဝင်ကြသလိုဘာဟာယီလူနည်းစုမွတ်စလင်တွေလည်းပါဝင်တယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့ AI ကပြောပါတယ်။လူကုန်သိက္ခာကိုကင်းမဲ့စေပြီးအခြေခံရပိုင်ခွင့်တွေတောင်ကင်းမဲ့နေတဲ့အဲ့ဒီအကျဉ်းထောင်တွေကဆိုးရတဲ့အခြေအနေတွေကြောင့်အဲ့ဒီနိုင်ငံအကျဉ်းသားတွေအစာငတ်ခံဆန္ဒပြဖို့ဖြစ်လာရတာလို့ AI အဖွဲ့ရဲ့အရှိအလေပိုင်းနဲ့မြောက်အာဖရိကဆိုင်ရာအကြီးအကဲမက်ဒလနာမူကာဘီကပြောပါတယ်နိုင်ငံအကျဉ်းသားတို့ရဲ့မိခင်နဲ့ဩဂုတ်လကုန်ပိုင်းတုန်းကအင်တာဗျူးရမှာသူသားဖြစ်သူအစာငတ်ခံဆန္ဒပြနေတာရက်ပေါင်း30လောက်ရှိနေပြီးမတရရနိုင်ယုံအခြေအနေမှာသာရှိတော့တယ်လို့ပြောပါတယ်အီရန်နိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်အက်စမာဂျဟန်ကပြောတာကကိုဝါဒက်စ်အကျဉ်းထောင်တဲ့အစာငတ်ခံဆန္ဒပြနေသူတွေကိုစေဝါကူညီစောင့်ရှောက်မှုအခြေအနေယိုယွင်းလာနေပြီးရိုက်နှက်ညှဉ်းပန်းဆက်ဆံခံနေရကြောင်းသူမကပြောပါတယ်ဒီလိုဆိုရတဲ့အခြေအနေတွေကိုအမြန်ဆုံးဖြေရှင်းပေးဖို့အီရန်အစိုးရကိုသူမကတောင်းဆိုလိုက်ပါတယ်အကျဉ်းသားတွေရဲ့လူကုန်သိက္ခာကိုလေးစားလိုက်နာဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုကနေ့စဉ်ထုတ်ပြန်တဲ့လူအခွင့်အရေးအစီရင်ခံစာမှာတော့အီရန်အကျဉ်းထောင်တွေထဲမှာရက်ဆက်ပြီးလူအသက်ကိုချိန်ချောက်တဲ့အခြေအနေတွေဆက်ရှိနေသေးကြောင်းအဲ့ဒီတဲမှာမတရားဖိနှိပ်မှုနဲ့ညှဉ်းပန်းနှိပ်စက်တဲ့နှီးတွေဟာတပုံစံနဲ့ဖြစ်နေတာကိုတွေ့ရကြောင်းဖော်ပြထားပါတယ်။ဒီနေ့အစောပိုင်းတုန်းကလည်းအမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson ရဲ့မှတ်ချက်စကားထဲမှာအီရန်သမ္မတ Hassan Rouhani ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းအတွင်းအီရန်ပြည်သူတွေအတွက်အခြေခံလူအခွင့်အရေးတွေရရှိလာအောင်လှုံ့ဆော်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။အီရန်နိုင်ငံမှာမတရားအကျဉ်းချထားတဲ့နိုင်ငံအကျဉ်းသားတွေကိုအ мян ပြန်လွှတ်ပေးဖို့လိုအပ်တယ်လို့အကျဉ်းထောင်လုံတုံးလုံနီးတွေကိုလည်းအီရန်ရဲ့ဥပဒေတွေနဲ့ရောနိုင်ငံတကာစံနှုန်းတွေနဲ့ပါအညီပြန်လည်ပြင်ဆင်သွားဖို့ကိုလည်းတိုက်တွန်းခဲ့ကြပါခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေနေ့စဉ်ကျမတို့ရေဒီယိုအစီအစဉ်တွေကိုတနေ့ကို3ချိန်တိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။မြောက်ကိုရီးယားကနောက်ထပ်ဒုံးကျည်ဒဇင်းကိုဂျပန်နိုင်ငံဘော်ကနေကျော်ပြီးပြစ်လွတ်လိုက်ပုံရပါတယ်။အမျိုးမျိုးမသိတုံးကြီးတစ်စင်းကိုပြုံရမ်းမြို့တော်နာကနေတောက်ကြနေမနဲ့အစောပိုင်းကပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်ကရောဂျပန်နိုင်ငံကပါပြောပါတယ်။အဲ့ဒီတုံးကြီးဟာဂျပန်နိုင်ငံဟော့ကိုင်ဒိုချုံမွန်ကနေကျော်ပြီးပစိဖိတ်သမုဒ္ဒရာထဲကိုကျသွားပါတယ်။ဒီပြုလွတ်မှုကိုဂျပန်ကချက်ချင်းပဲပြစ်တင်ရှုတ်ချပြီးတော့အပြင်းထန်ဆုံးကန့်ကွက်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ထက်ခါတလဲလဲရန်စားတဲ့လုပ်ရပ်ကိုဂျပန်အနေနဲ့ဘယ်တော့မှသီးခံနိုင်မှာမဟုတ်ဘူးလို့ဂျပန်ဆိုရအဖွဲ့ပြောခွင့်ရကပြောပါတယ်။အမေရိကန်တာဝန်ရှိသူတွေကတော့ဒီပြစ်လွတ်မှုနဲ့ပတ်သက်လို့စမ်းစစ်နေဆဲဖြစ်ပြီးအခုချိန်ထိမှတ်ချက်မပေးသေးပါဘူး။ခုလိုမျိုးမြောက်ကိုရီးယားကနောက်ထပ်ဒုံးကျည်ပြစ်လွတ်တဲ့သတင်းထွက်မလာခင်နိုင်ငံပိုင်းလူမှာပဲမြောက်ကိုရီးယားအပေါ်နောက်ထပ်တုံ့ပြန်မှုအသစ်ထပ်လုပ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားပါဗျ။အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Republican ထက်လွတ်တော်မှ Mitch McConnell ကသူနဲ့ဒေါ်ဆန်းစုကြည်တို့တယ်လီဖုန်းနဲ့စကားပြောပြီးနိုင်ငံတကာကအခေါ်အဖြစ်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီတွေရောက်အောင်သူလှုံ့ဆော်နေတယ်လို့ဒေါ်ဆန်းစုကြည်ကပြောတဲ့အကြောင်း Mr. McConnell ကကြားသပတိနေမှာပြောတာကို Reuters သတင်းတပုတ်မှာရေးထားပါဗျ။ရခိုင်ဒေသအတွက်အထူးသဖြင့်အပြည်ပြည်ဆိုင်ရာချက်ချင်းဒီအဖွဲ့ကနေတဆင့်အရေးပေါ်အကူအညီတွေချက်ချင်းပေးဖို့လိုအပ်နေပြီးလူသားချင်းစာနာမှုအကူအညီတွေပေးတဲ့အခြေအနေတိုးတက်ဖို့လိုတယ်ဆိုတာဒေါ်ဆန်းစုကြည်ကသဘောတူပြီးတော့သူအနေနဲ့အဲ့ဒီအတွက်လှုံ့ဆော်နေတဲ့အကြောင်းပြောတယ်လို့မစ္စတာမကွန်းနော့ကကြာသပတေးနေ့အထက်လွှတ်တော်မှာပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်အရေးပေါ်အထောက်အပံ့တွေတည်ဆောင်ထားတဲ့ကုန်တင်ကားကြီးတွေဒုက္ခသည်တွေရှိရာကောက်ဆက်ဘဇားခရိုင်ဘက်ကိုသွားနေကြပါတယ်ကုလသမဂ္ဂပြောရမြန်မာနိုင်ငံဘက်ကရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်ဘင်္ဂလားဒေ့ရှ်မှာ၄သိန်းလောက်ရှိနေပါပြီခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်တောက်ကြနေနေတဲ့ခင်သတင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.